Welcome to the Voice of America in Burmese.
မင်္ဂလာပါရှင်2019ခုနှစ်ဒီဇင်ဘာလ10ရက်တနင်္ဂနွေနေ့မနက်ခင်း VOA စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ3240နဲ့49အပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနှာစင်နိုင်ပါတယ်ရှင်။ဒီမှာခွန်ညိုကခုမနက်ခင်းစီစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာမနက်ခင်းပါခင်ဗျာ။ဒီကနေ့မနက်ဖြန်သတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ကျွန်တော်တို့တင်ပြပြမှာပါ။ဂျေရုဆလင်ကိုယဇ်ရိနိုင်ငံမြို့တော်ဖြစ်တည်မှတ်ပြုဖို့အမေရိကန်ကဆုံးဖြတ်တဲ့ပေါ်အာရဗ်အဖွဲ့ချုပ်ကပြစ်တင်ရှုတ်ချပါတယ်။ရိုဟင်ဂျာဒုက္ခသည်တွေကိုမူရင်းနေရာတွေစီပြန်ပို့တာမှာစခန်းတစ်တွေနဲ့ထားမယ်ဆိုရင်လက်ခံမှာမဟုတ်ဘူးလို့နိုင်ငံတကာအကူအညီပေးအဖွဲ့တွေကပြောပါတယ်။ကယ်လီဖိုးနီးယားပြည်နယ်မှာတော်မီ6ခုဆက်ပြီးလောင်ကျွမ်းနေတဲ့ဖြစ်ပါတယ်။ဒီသတင်းတွေပါဝင်တခြားနိုင်ငံတကာထိပ်တန့်သတင်းတွေကိုလည်းတင်ပြပါမယ်ခင်ဗျာ။
အခုနှစ်ပြည့်နှာစင်ရမယ့်အစီအစဉ်တွေထဲမှာတော့အရင်ဆုံးကယ်လီဖိုးနီးယားပြည်နယ်တောင်ပိုင်းမှာလောင်နေတဲ့တော်မီဟာ9ရက်ကျော်လာနေပြီဖြစ်လို့ခရိုင်9ခုမှာသမ္မတကအရေးပေါ်အခြေအနေကြေညာလိုက်ပါတယ်
။ခိုင်းဆိုလို့ရှိရင်တော်မီကအကြာကြီးတော့လောင်နေတယ်ဒါပေမဲ့အိမ်တွေမထိခိုက်ဘူးအခုဟာကျတော့အိမ်တွေတော်တော်များများလည်းမီးတဲ့ပါတယ်။ evacuate လုပ်ရတဲ့လူတွေလည
်းကယ်လီဖိုးနီးယားမှာနေထိုင်သူမြန်မာနယ်ပါတဦးနဲ့ဆက်သွယ်မိများထားတာကိုနှာစင်ရမှာပါ။အဲဒီနောက်ဥောင်းကင်းရဲ့မြန်မာအရေးတုံတက်ချက်အီဒီယန်3ရဲ့တင်ပြနေတဲ့ဒေါ်လာလာတန်ရဲ့မနက်ခင်းအင်္ဂလိပ်သင်ခန်းစာနဲ့ဒုတိယပိုင်းစီစဉ်မှာတော့စနေနေ့ညကတိုက်ရိုက်လေးလိုင်းဆွေးနွေးခန်းပင်ကိုပြန်ပြီးတော့နားဆင်ကြရပါမယ်ရှင်။အခုရင်ဆုံးတော့ဒီဇင်ဘာလ10ရက်တနင်္ဂနွေနေ့မနက်ထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ဒေါက်ကင်းမျိုးသက်တို့ကကြီးညာပါမယ်ရှင
်။ဒီဇင်ဘာနိုင်ငံဆိုင်ရာအမေရိကန်တန်ယုံကိုဂျေရုဆလင်မြို့တော်ကိုရွှေ့ဖို့သမ္မတဒေါ်နယ်ထရမ့်ကဆုံးဖြတ်ခဲ့တာဟာတရားမဝင်သလိုအာရဗ်လူထုရဲ့ခံစားချက်တွေကိုထိပါလိုက်တာလည်းဖြစ်တယ်လို့ဆိုပြီးစနေနေ့ကအီဂျစ်နိုင်ငံကာရိုမြို့တော်မှာလုပ်ခဲ့တဲ့အာရဗ်အဖွဲ့ချုပ်နိုင်ငံသားရေးဝန်ကြီးတွေရဲ့အစည်းအဝေးကနေပြစ်တင်ထုတ်ချလိုက်ပါတယ်။ဒီဆုံးဖြတ်ချက်ပေါ်ပါလက်စတိုင်းမျိုးကကန့်ကွက်ဆန္ဒပြနေကြတာလည်း၃ရက်ရှိသွားပါပြီ။အမေရိကန်တန်ယုံကိုတယ်လီဗီမျိုးကနေဂျေရုဆလင်ကိုရွှေ့ဖို့အမေရိကန်ကဆုံးဖြတ်တဲ့ပေါ်တုံ့ပြန်ရေးဆွေးနွေးဖို့ပါလက်စတိုင်းအာဏာပိုင်အဖွဲ့နဲ့ဂျော်ဒန်နိုင်ငံတို့ကပန်ကြားတဲ့အတွက်အခုအာရဗ်အဖွဲ့ချုပ်အစည်းအဝေးကိုခေါ်တာပါ။သမ္မတထရမ့်ရဲ့ဆုံးဖြတ်ချက်ဟာနိုင်ငံတကာဥပဒေကုလသမဂ္ဂလူမျိုးရေးကောင်စီကနှစ်ပေါင်းများစွာချမှတ်ခဲ့တဲ့ဆုံးဖြတ်ချက်တွေနဲ့ဆန့်ကျင်နေတယ်လို့အာရဗ်အဖွဲ့ချုပ်အကြီးအကဲအာမက်အဘူဂိတ်ကနိုင်ငံသားရေးဝန်ကြီးတွေကိုပြောပါတယ်။တခြားနိုင်ငံတွေအဲ့ဒီလိုလိုက်မလုပ်ကြဘူးနဲ့ပါလက်စတိုင်းနိုင်ငံကိုအတိမတ်ပြကြဖို့လည်းသူကတောင်းဆိုပါတယ်။အာရဗ်နဲ့အစ္စလာမ်နိုင်ငံတွေကအခေါင်းဆောင်အများပြားကအမေရိကန်ရဲ့ဆုံးဖြတ်ချက်ပေါ်အပြင်းထန်ကန့်ကွက်ပြောဆိုကြပါတယ်။အာရဗ်နဲ့အစ္စလာမ်ကမ္ဘာမှာကန့်ကွက်တာတွေဖြစ်လာအောင်သူလုပ်မယ်လို့တူရကီသမ္မတရေချစ်တိုင်းပါရူဝန်ကသတိပေးပြောဆိုပါတယ်။အစ္စလာမ်ရဲ့ပူပေါင်းဆောင်ရေးအဖွဲ့ OIC ဥက္ကဋ္ဌဖြစ်တဲ့တူရကီသမ္မတအာရဒွန်က OIC အရေးပေါ်အစည်းအဝေးတစ်ခုကိုဗိုလ်ဒူးနေမှာလုပ်ဖို့ခေါ်ထားပါဗျ။အ
ီရန်နိုင်ငံမှာရှိတဲ့ IS တွေ့ကြအဖွဲ့ကိုတိုက်ထုတ်ခဲ့တဲ့တုံးမြကြစစ်ပွဲဟာအောင်အောင်မြင်မြင်နဲ့ပြီးဆုံးသွားပြီလို့အီရန်ဝန်ကြီးချုပ်ဟက်ဒက်အယ်အဘာဒီကစနေနေ့မှာကြေညာလိုက်ပါတယ်။အီရန်စီးရဲနေဆက်ဒေသကိုအီရန်တပ်တွေကလုံးဝထိန်းချုပ်ထားနိုင်ပြီဖြစ်တဲ့အတွက်အဲ့ဒီစစ်တွေကိုတိုက်နေတဲ့စစ်ပွဲအဆုံးသတ်သွားပြီလို့ကြေညာလိုက်ကြောင်းဝန်ကြီးချုပ်အဘာဒီကဘက်တန်မှာပြုလုပ်တဲ့အီရတ်သတင်းသမားများတက်မကကစီစဉ်တဲ့သတင်းစာရှင်းလင်းပွဲမှာပြောကြားလိုက်တာပါ။စီးရီးယားစစ်တပ်ကိုကူညီပံ့ပိုးပေးနေတဲ့ရုရှားကစီးရီးယားမှာရှိတဲ့အဲ့ဒီစစ်တွေအဖွဲ့ကိုချေမှုန်းနိုင်ပြီလို့ကြေညာလိုက်ပြီးနောက်နှစ်ရက်ကြာမှပဲအခုလိုအီရတ်ကကြေညာတာပါ။အခုလိုတိုက်ပွဲအောင်မြင်ကြောင်းကြေညာခဲ့တာဟာအီရတ်တပ်တွေအီရတ်စီးရီးယားနယ်စပ်ကိုတမကအနောက်ပိုင်းသဲခံလိုက်အကိုပါထိန်းချုပ်ထားနိုင်တယ်ဆိုတော့ကိုဆိုလိုကြောင်းအီရတ်အစိုးရကပြောပါတယ်။အဲစစ်တွေးကြော်တွေက2014နွေကာလလောက်ကအီရတ်တနိုင်ငံလုံးရဲ့၃ပုံ၃ပုံလောက်ကိုတိုက်ပိုက်ခဲ့တာဖြစ်ပြီးအီရတ်နိုင်ငံတည်ရှိမှုကိုချိန်ချောက်ခဲ့တာပါ။အဲ့ဒီနယ်မြေတွေအလုံးကိုအမေရိကန်ဥဆောင်တဲ့မဟာမိတ်အဖွဲ့ရဲ့အကူအညီနဲ့ပြန်ပြီးတိုက်ပိုက်နိုင်ခဲ့ပါတယ်။အဲစစ်တွေးကြော်တွေသူတို့ရဲ့ကာလီဖိတ်နိုင်ငံဖြစ်ကျင်းပခဲ့တဲ့အီရတ်ကနေရာတွေထဲမှာနောက်ဆုံးကျန်နေတဲ့နေရာတွေကိုဖယ်ရှားရှင်းလင်းနိုင်ခဲ့ပြီးအဲ့ဒီကဒေတာကန်နဲ့ IS တွေရက်စက်တဲ့ထိန်းချုပ်မှုအောက်ကလွံ့မြောက်နိုင်အောင်လုပ်ပြီးဆိုတာကိုအခုအီရတ်ကျင်ညာချက်ကသိရတဲ့အတွက်အီရတ်ပြည်သူတွေနဲ့အီရတ်တပ်ဖွဲ့ကိုချီးကျူးခုံပြုကြောင်းအမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနပြောခွင့်ရဟက်ဒန်နယူယော့ကစနေနေ့မှာပြောကြားလိုက်ပါတယ
်။အီရတ်နိုင်ငံမှာတင်းချခံထားရတဲ့အီရတ်နယ်ပေါ်ပြည်ထောင်နိုင်ငံသူတို့ကိုပြန်လည်ပေးရေးတောင်းဆိုဖို့အတွက် UK နိုင်ငံရဲ့ဝန်ကြီး Boris Johnson ဟာစနေနေ့ကအီရတ်နိုင်ငံတရူတန်မြို့တော်ကိုသွားရောက်ခဲ့ပါတယ်။အီရတ်နယ်ပေါ်ပြည်ထောင်နိုင်ငံသူနဇနင်းဇဂရီရက်ကလစ်နဲ့ပတ်သက်ပြီးဆွေးနွေးဖို့ဝန်ကြီးဂျွန်ဆန်ဟာအီရန်နိုင်ငံသားရဲ့ဝန်ကြီးမိုဟာမက်ဂျာဗာဇရီဖ်နဲ့တွေ့ဆုံပါတယ်။ကလေးတူမိခင်ဖြစ်တဲ့ Mrs. Zaghari Radcliffe ကိုအလားတူဖန်ထားတဲ့တခြားနှစ်နိုင်ငံပူးတွဲနိုင်ငံသားတွေနဲ့အတူလူသားချင်းစာနာမှုအခြေခံနဲ့ပြန်လည်ပေးဖို့ဝန်ကြီးဂျွန်ဆန်ကပန်ကြားပါတယ်။ Zaghari Radcliffe ဟာ2016ခုနှစ်ဧပြီလကတရူတန်မြို့တော်မှာဖန်ခံခဲ့ရပြီးနိုင်ငံတော်လူမျိုးရေးဆိုင်ရာဆွဲချက်တွေနဲ့ထောင်ဒဏ်5နှစ်ကြာခံနေရတာပါ။အီရန်ဆိုရကိုဖြုတ်ချဖို့ကြိုးစားတယ်ဆိုတဲ့ဆွဲချက်နဲ့အီရန်ကဖမ်းဆီးထောင်ချခံထားရတဲ့ Zaghari Radcliffe ဟာအားလိုက်ရမှာမိသားစုစီပြန်လည်ပတ်တာသာဖြစ်တယ်လို့ပြည်ထောင်ကပြောပါတယ်။ ဇာဂါရီရက်ကလစ်ကိုတရားရုံးတွင်စစ်ဆေးမဲ့ရက်ကိုအီရန်အာဏာပိုင်တွေကမတင်ကြခင်တည်းရဲ့လူမှာပဲနိုင်ငံခြားရေးဝန်ကြီးနှုတ်ဦးတွေ့ကြတာဖြစ်တဲ့အကြောင်း The Guardian သတင်းစာကရေးပါတယ်။ဝါဒပြန့်လွတ်ရက်တွေလုပ်ခဲ့တယ်ဆိုတဲ့ဆွဲချက်တွေနဲ့သူစနီးတွေကိုဒီဇင်ဘာလ10ရက်ဒီကနေ့မှာတရားရုံးတင်မှာဖြစ်တယ်လို့ဇာဂါရီရက်ကလစ်ရဲ့ခင်မွန်းဖြစ်သူ Richard Redcliffe ကပြောပါတယ်။နိုဝင်ဘာလ10ရက်နေ့ကလွှတ်တော်မှာဝန်ကြီးဂျွန်ဆန်ကဇာဂါရီရက်ကလစ်ဟာအီရန်မှာသတင်းတော့တွေကိုသင်တန်းပေးနေတာလို့ပြောခဲ့တာကနေအခုလိုဆွဲချက်တင်ခံရတာပါ။သူပြောခဲ့တာကိုနောက်ပိုင်းမှာဝန်ကြီးဂျွန်ဆန်ကတောင်းပန်ပြီးအဲ့ဒီလိုမဟုတ်ပဲမိသားစုစီသွားလေတာပါလို့ပြန်ပြောခဲ့ပါတယ်။ BBC သတင်းအရဝန်ကြီးဂျွန်ဆန်ဟာအီရန်နဲ့ချုပ်ဆိုထားတဲ့နျူကလ িয়ার ရေးနိုင်ငံတကာသဘောတူညီချက်ကိုပြည်တွင်းကအခိုင်အမာထောက်ခံတဲ့အကြောင်းလည်းပြောဖို့ရှိပါတယ်။ဒါအပြင်ယီမင်နဲ့ဆီးရီးယားမှာအီရန်ရဲ့လူဆောင်ချက်တွေပေါ်ပြည်တွင်းရဲ့စိုးရိမ်မှုတွေကိုအလေးထားပြောမယ်လို့လည်းခန့်မှန်းထားပါတယ်
။ Mrs. PP နဲ့ Jackson မျိုးကပြည်သူအခွင့်အရေးပြတဲ့ကိုဖွင့်ပေးရတာအတွက်စိတ်လှုပ်ရှားတာပါကြောင်း American သမ္မတ Donald Trump ကပြောကြားရင်းထင်ရှားတဲ့ပြည်သူအခွင့်အရေးခေါင်းဆောင်တွေဖြစ်တဲ့ Medgar Evers နဲ့တရားဟောဆရာ Martin Luther King Jr. တို့ကိုဂုဏ်ပြုချီးကျူးခဲ့ပါတယ်။တင်ဝင်ပြတဲ့ဖွင့်ပွဲမကျင်းပခင်သမ္မတ Trump ကစနေနေ့မှာမိန့်ခွန်းပြောတာပါ။တချိန်တည်းမှာပဲပြတဲ့တရှိရနေရာကိုဆန္ဒပြသူတွေရောက်လာပြီး Trump ကိုမုန်းကြောင်စာတမ်းတွေကင်ဆောင်ဆန္ဒပြကြပါတယ်။သမ္မတ Trump ကတော့ Mrs. PP နဲ့အုပ်ချုပ်ရေးမျိုး Philip Brand နဲ့အလုပ်ကြိုင်ခံရတဲ့ NAACP ခေါင်းဆောင် Medgar Evers ရဲ့ကျန်းမာရေးသူဇနီး Miley Evers Williams တို့ပါတက်ရောက်တဲ့ပရိသတ်ကိုမိန့်ခွန်းပြောကြရမှာတိတ်ပြီးတင်းတင်းထန်ထန်မပြောခဲ့ပါဘူး။ပြလိုက်ဖြစ်မြောက်အောင်ဖန်တီးခဲ့သူတွေကိုသူတကယ်ကျေးဇူးတင်ကြောင်းနဲ့လေးစားကြောင်းအပြင်ပြည်သူ့ခွင့်ရေးခေါင်းဆောင်တွေပေးဆက်ခဲ့ရမှုတွေနဲ့ထိုက်တန်အောင်ပြန်လည်ပေးဆက်ကြမှာဖြစ်ကြောင်းလည်းပြောပါတယ်။သမရကိုဝေဖန်သူတွေကတော့သမရဟာ American ပြည်တော်စုမှာလူမျိုးရေးတင်းမာမှုတွေဖြစ်အောင်လှုပ်ဆောင်ခဲ့သူလို့ဝေဖန်ပါတယ်။ဒီပြလိုက်ဖွင့်ပေးမှာမင်းကုန်းပြောဖို့စီစဉ်ထားတဲ့ပြည်သူ့ခွင့်ရေးဆန်းပြလည်းဖြစ်အထက်လွှတ်တော်အမတ်တဦးလည်းဖြစ်တဲ့ John Lewis ကတော့သမရထရမ့်အဲ့ဒီမှာရှိနေမှာမို့သူမတက်ရဘူးလို့ကြားသမရင်းနေမှာပဲကြေညာခဲ့ပါတယ
်။ UAV ရေကန်တိုင်ရဲ့မနက်ဖက်မြန်မာဘာသာစီစဉ်လေးကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5 လိုင်းဒိုမီတာ40 kHz 4433ညလိုက်ဒိုမီတာ48 kHz 6.85 နဲ့ဒုတိယနာရီဝတ်မှာလိုက်လက်မီတာ190 kHz 1509တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ UAV ကနေတနင်္ဂနွေနေ့မနေ့ဖက်တရင်များကိုတိုက်ရိုက်ဆက်လက်ထုတ်လွှင့်နေပါတယ်။ရိုဟင်ဂျာဒုက္ခသည်တွေအနေနဲ့ဘေးကင်းလုံခြုံပြီးကိုယ်စံတာနဲ့ကိုမူရင်းနေရာတွေစီပြန်နိုင်အောင်လုပ်ပေးဖို့မြန်မာနဲ့ဘင်္ဂလားဒေ့ရှ်အစိုးရတွေကိုလူသားစာနာမှုအကူအညီပေးဖွဲ့တွေကတိုက်တွန်းနေပါတယ်။လူငယ်ဒုက္ခသည်တွေကိုသူတို့ရဲ့လက်ရှိနေအိမ်တွေမှာသူတို့ကိုယ်တိုင်ဘေးရန်ကင်းကင်းနဲ့ထူထောင်ခွင့်မပြုဘူးဆိုရင်ရခိုင်ပြည်နယ်မှာပြန်လာတဲ့လူငယ်တွေကိုထားမဲ့ဘယ်လိုစခန်းအသင့်မျိုးကိုမဆိုလက်ခံမှာမဟုတ်ဘူးလို့လည်းပြောကြပါတယ်။ Care International, Save the Children, Dutch အစိုးရမှုတဲ့အဖွဲ့များညွန်ပေါင်းအဖွဲ့နဲ့ Solidarity International စတဲ့အဖွဲ့တွေရဲ့တောက်ကြနေပူးတွဲထုတ်ပြန်ကြတဲ့မှာအဲ့လိုပြောထားတာပါ။ဒုက္ခသည်တွေပြန်ပို့ရေးနှစ်လအတွင်းစတင်မယ်လို့ဘင်္ဂလားဒေ့ရှ်နဲ့မြန်မာနိုင်ငံတို့ကြေညာထားတဲ့ပုံစံနဲ့အကြောင်းလဲအဲ့ဒီအဖွဲ့တွေကပြောပါတယ်။ဒုက္ခသည်တွေပြန်ပို့ရေးလုပ်ငန်းစဉ်ကိုစတင်ဖို့နိုင်ငံစလုံးကအခိုင်အမာရှိတဲ့ပေါ်အကူအညီပေးအဖွဲ့တွေကအတိအမှတ်ပြုကြပေမဲ့အဲ့ဒီလုပ်ငန်းကိုနိုင်ငံတကာစံနှုန်းစံထားတွေနဲ့အညီလုပ်ဖို့တိုက်တွန်းထားသလိုသူတို့ရဲ့မူရင်းနေရာတွေစီကိုကိုယ်စံထားနဲ့ကိုပြန်နိုင်ရေးဆိုတဲ့ဒုက္ခသည်တွေရဲ့အခြေခံအခွင့်အရေးကိုလေးထားတဲ့အကြောင်းဒါပေမဲ့လည်းပြန်ပို့ရေးလုပ်ငန်းမစတင်ခင်မှာပြန်သွားသူတွေရဲ့အခွင့်အရေးဘေးကင်းလုံခြုံရေးနဲ့အကာအကွယ်ရရေးအာမခံချက်ပေးဖို့တိုက်တွန်းကြောင်းပူးတွက်ထုတ်ပြန်ကြမှာပြောထားပါတယ်အော်ဂူလာကုံတွေကဆိုရင်ဘင်္ဂလားဒေ့ရှ်နိုင်ငံကောက်ဆက်ဘဇာဒီတောက်ကိုထွက်ပြေးသွားတဲ့လူငယ်ဒုက္ခတဲ့6သိန်း4တောင်ခွဲလောက်ရှိပြီလို့ကုလသမဂ္ဂကပြောထားပါဗျာ
။ဗင်နီဇွဲလားနိုင်ငံမှာလဝဲရင်းသောရာနီကိုလတ်စ်မာဒူရိုရဲ့တင်းချက်တဲ့ထိန်းချုပ်မှုတွေအောက်မှာကျင်းပမဲ့ဒီမြူနီစပယ်ရွေးကောက်ပွဲတွေကိုတနင်္လာနေ့မှာကျင်းပဖို့အမျိုးသားရွေးကောက်ပွဲကောင်စီကနောက်ဆုံးပြင်ဆင်မှုတွေလုပ်နေပါပြီ။အမျိုးသားရွေးကောက်ပွဲကောင်စီကမဲယုံအားလုံးရဲ့69ရာခိုင်နှုန်းအဆင့်နဲ့ဖြစ်အောင်လှုပ်ဆောင်ထားပြီးဖြစ်ကြောင်းနိုင်ငံပိုင်ရုပ်တံကော်ပိုရေးရှင်းကနေကြေညာပါတယ်။မဲပေးဆက်တွေတက်ဆင်တဲ့လုပ်ငန်းကိုစီစဉ်ကြည့်ကြက်သူအရာရှိကတော့ရွေးကောက်ပွဲလုပ်ငန်းစဉ်ကိုယုံကြည်ကြဖို့မဲပေးသူတွေကိုတိုက်တွန်းပါတယ်။အမျိုးသားရွေးကောက်ပွဲကောင်စီအကြီးအကဲကလည်းမဲပေးဖို့လိုအပ်တဲ့ပစ္စည်းတွေအားလုံးပေးထားပြီးမို့ဖွဲ့စည်းပုံအခြေခံဥပဒေပါရပိုင်ခွင့်ကိုချင့်သုံးတဲ့အနေနဲ့တနင်္လာနေ့ပြည်သူတွေမဲလာပေးပါလို့ပြောပါတယ်။လက်တင်အမေရိကနိုင်ငံကရွေးကောက်ပွဲဆိုင်ရာကျွမ်းကျင်သူများကောင်စီကအရာရှိတွေနဲ့ရွေးကောက်ပွဲကိုဆန်းစစ်ဖို့အတွက်ဗင်နီဇွဲလားနိုင်ငံကိုရောက်ရှိနေပါပြီ။အတိုက်ခံဒီမိုကရက်တစ်ညွန်မောင်းအဖွဲ့ကတော့တရားမျှတတဲ့ရွေးကောက်ပွဲဖြစ်မယ်လို့မယုံကြည်တဲ့အတွက်လက်လက်တဲ့335နေရာအတွက်အရွေးခံမှုညှင်းပယ်ပါတယ်။မယုံတွေကိုဒေသဆန်တော်ချင်းတနင်္လာနေ့6နာရီနဲ့ညနေ6နာရီအတွင်းဖွင့်လှစ်ထားမှာပါ။
အမေရိကန်နိုင်ငံကယ်လီဖိုးနီးယားပြည်နယ်တောင်ပိုင်းဒေသတစ်စီတစ်ပိုင်းမှာတော်မီ6ခုလုံခြုံနေစေဖြစ်ပါတယ်။မိသားသမားတွေကမိမကူအောင်ကြိုးစားနေကြတာမှာယာတီဥတုပိုကောင်းလာတာကြောင့်အောင်မြင်မှုတချို့ရထားပေမဲ့လည်းမိကဆက်လောင်နေစေပါ။ဒ တနင်္လာနေ့ကလေးကဆိုရင်ရေကျဝန်းစတရီယမ်နဲ့2600နီးပါးလုံခြုံထားပြီဖြစ်ပြီးအဆောက်အဦးအလုံး900ထက်မနည်းတစ်စီးခဲ့ပြီးတော့လူပေါင်း3000တောင်ကျော်ကိုသူတို့နေအိမ်တွေကနေကယ်ထုတ်ခဲ့ရတယ်လို့တာဝန်ရှိသူတွေကပြောပါတယ်။တောက်ကြနေမှာမိသက်သမားတွေတိုးတက်မှုရခဲ့တဲ့အတွက်တနင်္လာနေ့ကသူတို့နေအိမ်တွေကနေကယ်ထုတ်ခဲ့သူတွေကိုအိမ်ကြောင်ဝင်ပြုခဲ့ပါတယ်။ဒါပေမဲ့လည်း6တွေးတဲ့အချ ော့တနာယီမိုင်50နီးပါးထိရောက်လာမယ်လို့ခန့်မှန်းထားပါတယ်။မီးပြန့်နှံ့လောင်ကျွမ်းလာကိုထိန်းနိုင်မှုအတွက်မီးသက်သမား 8,900 လောက်ဟာရဟယင်တွေသုံးပြီးရေကျဲချတာ၊ရေဖြန်းတာ၊မီးသက်ဓာတုဆေးသုံးတာစသည်အပြင်အပြင်းထန်လှုပ်ဆောင်နေကြပါတယ်။ဆန်ဒီယေဂိုကနေစန်တာဘာဘရာခရိုင်အထိမိုင်ပေါင်း230လောက်ရှည်လျားတဲ့ပစိဖိတ်ကမ်းရိုးတန်းတစ်လျှောက်တော်မီလောင်ကျွမ်းနေတာပါခင်ဗျာ။
2019ခုနှစ်ဒီဇင်ဘာလ10ရက်တနင်္ဂနွေနေ့မှာထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ဒေါက်ခင်မျိုးသက်တို့ကြီးညာပေးသွားတာပါ VOA တာနှင်းစီစဉ်တွေကို VOA ရဲ့ internet ဆောင်မျက်နှာ bami.voanews.com မှာ radio အစီအစဉ်ထုတ်လွှင့်ချိန်နဲ့တပြေးညီဖမ်းယူနားဆင်နိုင်တယ်လို့ VOA ရဲ့ Facebook ဆောင်မျက်နှာ VOA Bami's News ကနေပြီးတော့လည်းနားဆင်နိုင်ကြပါရဲ့ရှင်အခုစတိုက်နားဆင်ရမယ့်အစီအစဉ်တွေထဲမှာတော့အရင်ဆုံး California တောင်ပိုင်းမှာတော်မီစက်တိုက်လောင်ကျွမ်းနေတဲ့အခြေအနေကိုသိကြရမှာပါ။အမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်တောင်ပိုင်းမှာ9ရက်ကြာလာတဲ့တိုင်အောင်တော်မီလောင်နေတဲ့အခြေအနေကြောင့်သမ္မတဒေါ်နယ်ထရမ့်ကအဓိကခရိုင်9ခုမှာအရေးပေါ်အခြေအနေကြေညာလိုက်ပါတယ်။မိဘဒုက္ခသည်တွေအတွက်ဘေးလွတ်ရာစခန်းတွေတည်ဆောက်ပေးထားပြီးဘေးအန္တရာယ်ကယ်ဆယ်ရေးလုပ်ငန်းတွေကိုလည်းအရှိန်မြှင့်ဆောင်ရွက်ပေးနေတယ်လို့စနေနေ့ကတော့တချို့လူနေရပ်ကွက်တွေမီးကူးဆက်လောင်ကျွမ်းမှုမရှိအောင်မိသက်သမားတွေကတာဆီထားနိုင်ခဲ့ပါတယ်။ကယ်လီဖိုးနီးယားပြည်နယ်မှာနေထိုင်နေတဲ့မြန်မာနယ်ဝါတဦးနဲ့ဆက်သွယ်မြင့်မြန်းထားတဲ့မက်အင်ဂျင်နိုင်ကအပြည့်အစုံပြောပြမှာပါရှင်
။မြန်မာဆရာဝန်ဒေါက်တာဝီဝေဆိုးဟာတော်မီစတင်လောင်ကျွမ်းတဲ့ကယ်လီဖိုးနီးယားပြည်နယ်လော့စ်အန်ဂျလိစ် KI မှာနေထိုင်သူဖြစ်ပါတယ်။မီးကူးဆက်လောင်ကျွမ်းနေတဲ့နောက်ဆုံးအခြေအနေပတ်သက်လို့မေးကြည့်ရမှာသူကအခုလိုစပြောပါတယ
်။အခုချိန်ကတော့တိတ်မဆိုးဘူး။မနေ့က၄ရက်နဲ့ညင်သွားတယ်။တိတ်မဆိုးဘူးလို့ပြောတာပဲ။အခုလောလောဆယ်အမနေတဲ့ဘက်ကတော့ဟောတော်မီနဲ့တော့နေရတယ်။အရာအနည်းတော့မဟုတ်ဘူးပေါ့ဒါပေမဲ့အမရဲ့အတိတ်လေးလူနာတွေပေါ့နော်သူတို့တွေက evacuation zone ထဲမှာပါတယ်အဲအမကတော့ evacuation zone ထဲမှာမပါအောင
်ဟုတ်ဒီတစ်ခေါက်လောင်နေမိရဘလောက်ဆိုးဆုံးဖြစ်လဲဆိုတာပြောပြပေးပါဦးဟုတ
်အဲတော်တော်ဆိုးတယ်ဆိုတာကဟိုအချိန်အားဖြင့်လဲပေါ့ 1 week စက်တိုက်ပေါ့နော်နောက်ပြီးတော့ဒီတော်တော်လူနေအင်ဂျင် API နဲ့လည်းနီးတယ်ခိုင်းဆိုလို့ရှိရင်တော်မီကအကြိုက်တော့လောင်နေဒါပေမဲ့အိမ်တွေကိုမထိကြိုက်ဘူးအခုဟာကြတော့အိမ်တွေတော်တော်များများလဲမီးတယ်ပါတယ်ဒီကိလေဝါတဲ့လူတွေလည်းအများကြီးပဲနောက်ပြီးတော့လေထဲမှာလည်းဒီပေါ့နော်ဒီမိဘငွေတွေကအရန်များတယ်တောင်တွေပေါ်မှာအပေနေလောင်နေပေါ့နော်နောက်လေကအရန်တိုက်တယ်အရန်လောင်စားတွေကများတဲ့အခါကျတော့တချို့အိမ်တွေကတောင်ကျင်းသားမှရှိတယ်အဲ့ဒီအိမ်တွေကဘာလို့ဖြစ်ဖြစ်ကူးတာပေါ့နော်အခုဆိုမတို့ဒီ freeway line တွေရှိတယ် freeway line ပေးနာမှလည်းလောင်နေပေါ့နော်မိတော့တယ်အများကြီးပဲဒီ freeway မှာသွားနေတဲ့ကားတွေကလည်းမြည်နေရတယ်တချို့ဓာတ်ပုံတွေဆိုလို့ရှိရင်ဒီမိတော့တွေကြားထဲမှာကောင်းမောင်းနေတယ်လို့ပဲ။ဒါဆိုမိတောက်တွေအရင်များလို့လေ။ပြီးတော့ဆိုဘေးနားမှာဒီလမ်းကောင်းမောင်းလမ်းရဲ့ဘေးနားမှာတောင်တွေရှိတယ်။တောင်တွေပေါ်မှာအိမ်ရှိတယ်။အပင်တွေရှိတယ်။အမှတအားလောင်နေလေတွေကလည်းအရင်တိုက်နေတယ်။အဲ့လိုပုံစံမျိုးပေါ့နော်။တကယ်ကိုကြောက်စရာတချို့တွေဆိုစစ်ဖြစ်နေသလားပေါ့နော်။စစ်ဖြစ်တဲ့ပုံစံမျိုးကြီးလို့တော့ကြောက်ကြတယ
်။အခုအမေရိကန်ဒီတက်ဆိုင်ရာပြည်နယ်ဆိုရရောနောက်ပြီးတော့ဒီတောင်ဝင်ရှိသူတွေပိုင်းကဆောင်ရွက်တဲ့အခြေအနေရောဘယ်လိုတွေ့ရလဲရှင
်။ဆောင်ရွက်တဲ့အခြေအနေကတော့အရန်ကောင်းတယ်။သူတို့လူအင်အားသုံးတယ်။နောက်ပစ္စည်းအင်အားပေါ့နော်။အကုန်လုံးရှိရှိသမျှသုံးပြီးတော့ဒီအဆက်မပြတ်လောင်နေတဲ့မာတီးယားကလည်းဆို၄နေရာရှိတယ်။နေရာတစ်ခုလည်းမဟုတ်ဘူး၄နေရာမှာအဲတောင်ပိုင်းကယ်လီဖိုးနီးယားမိသက်ဌာနနေပြီးအရန်ယူဟိုပေါ့နော်။တောင်ဝင်ယူပြီးတော့ဆောင်ရွက်နေတယ်။နောက်ပြီးတော့ evacuation ကိုလည်းသူတို့ရဲတွေကဟိုပေါ့ wireless ဖုန်းနဲ့တိမ်ဝင်တိမ်တွဲအိမ်ရှိမှာအော်ပြီးတော့လူတွေ evacuate လုပ်တာကိုလည်းသိရတယ်ပေါ့နော် evacuation ဘက်ကရောဒီမီးကိုမီးလောင်တာကိုထိန်းတဲ့ဘက်ကရောအမတန်ကြီးကိုသူတို့ရှာလေးလုပ်နေတာတွေ့ရတယ်။နောက်ဒီဆေးဥစေကန်ကျမကြီးဆောင်ဆောင်ကတော့အမြင်နဲ့ alert ဖြစ်နေရမှာပေါ့နော် emergency situation တွေအတွက်ဆိုတော့ patient တွေကအဲဆေးကန်တော့မဟုတ် emergency care တော့မဟုတ် urgent care ကိုအချိန်ကြီးသွားလို့ရတယ်။လူအင်အားတွေပူပေါင်းပြီးတော့လူနေပိုင်းရှိတယ်ဆင်ပူရမယ်ဆိုလည်းအများဆုံးပို့ကြတာတွေ့ရပဲ
အဓိကတော်မီကူးဆက်လောင်နေတဲ့ Los Angeles, Riverside, San Diego, Santa Barbara နဲ့ Ventura ခရိုင်၅ခုမှာ ရေးပေါ်အခြေအနေဖြစ်သမ္မတဒေါ်နယ်ထရမ့်ကကြေညာထားပါတယ်။ဒါ့အပြင်အမိမြေလုံခြုံရေးနဲ့ရေးပေါ်စီမံခန့်ခွဲရေးအေဂျင်စီတို့ပူးပေါင်းပြီးဘေးအန္တရာယ်ကယ်ဆယ်ရေးလုပ်ငန်းတွေဆောင်ရွက်ပေးနေပါတယ်။မိဘတို့ခတဲ့အတွက်ဒေလွတ်ရာကိုလုံဘုစ်ခန့်တွေခြားပေးထားပြီးအမေရိကန်ချက်ချင်းနေတင်းကျင်းတဲ့သူစေနာဝန်ထမ်းတွေကူညီဆောင်ရွက်ပေးနေပါတယ်။ စနေနေ့ကရာသီဥတုကောင်းလာတဲ့အတွက်လူနေအိမ်ခြေရှိတဲ့နေရာတချို့မှာတောမီကူးဆက်လောင်ကျွမ်းမှုနည်းအောင်လေယာဉ်ငယ်တွေပြန်တမ်းပြီးမင်းငိမ့်တက်မှုကိုဆောင်ရွက်ပေးနိုင်ခဲ့ပါတယ်။အခုချိန်ထိကြီးမားတဲ့တောမီကူးဆက်လောင်ကျွမ်းမှုကြောင့်တေဆုံးသူတအူးပဲရှိခဲ့ပြီးတောက်ကြနေကဘေးလွတ်ရာကိုမောင်းနှင်ထွက်ခွာလာတဲ့မော်တော်ယာဉ်အချင်းချင်းမတော်တဆတိုက်မှုကြောင့်အသက်80ရွယ်အမျိုးသမီးတအူးတေ ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့
Nazinjayabame. Mava Taco, a new bada, Tatana Sasha Yepweha, Nanganja, Media Riga, Yi Nidalu, Nangan Yepwem Hope, Pizu Juice on Pueta Pite, Jan Tonta Tare, Si and Kazago, Uankin Tonta Yita B. Kunyan Wayane to Timja Tavarisha.
ငယ်တဲ့အခေါလာကမွတ်စလင်အကျံဖက်အုပ်စုရခိုင်ပြည်နယ်မြောက်ပိုင်းကိုဝင်ရောက်တိုက်ခိုက်တဲ့ပြည်ဟာအခုတည်းကရေရိုက်နေတော့မှာပဲဒီပဋိပက္ခကိုအကြောင်းပြုပြီးဗုဒ္ဓဘာသာအမျိုးသားဝါဒီတွေကလည်းအသွင်အမျိုးမျိုးနဲ့လှုပ်ရှားလာကြပါတယ်။အရသာအစိုးရဖွဲ့စည်းခြင်းကစပြီးဗုဒ္ဓဘာသာအမျိုးသားရေးနဲ့မွတ်စလင်စန့်ကျင်ရေးပေါ်ထွက်လာပါတယ်။ဒီအထက်မှာလူထုထောက်ခံမှုအရာဆုံးဟ ပါတယ်ဒါကြောင့်မဘာသာအဖွဲ့ဟာဗုဒ္ဓဘာသာကာကွယ်ရေးမြင့်တင်ရေးနဲ့လူမှုဝန်ဆောင်လုပ်ငန်းတွေကိုအာရုံပြုဆောင်ရွက်ရမယ်လို့ထောက်ခံအားပေးသူတွေကယူဆပါတယ်ဒါပေမဲ့ပါတီနိုင်ငံရေးမှာပါဝင်တဲ့သလားဆိုတာကိုတော့မဘာသာအဖွဲ့ထဲမှာတောင်အငြင်းပွားနေရပါတယ်မဘာသာနဲ့အခြားမျိုးသားရေးဝါဒီတွေအကြောင်းသိရှိနားလည်ဖို့လိုအပ်တယ်လို့
ICGCO International Crisis Group ကယူဆတဲ့အတွက်ဗုဒ္ဓဘာသာနဲ့အစိုးရအာဏာဘုဒ္ဓဇင်းအန်စတိတ်ပါဝါဆိုတဲ့35နှစ်စာတမ်းလွန်ခဲ့တဲ့စက်တင်ဘာလကထုတ်ဝေလိုက်ပါတယ်ပြည်တွင်းမှာချောလာလောက်တွေးဆုံမေးမြန်းမှုနဲ့ကွင်းစင်းသုတေသနလှုပ်ပြီးမှရေးတဲ့စာတမ်းလို့ဆိုပါတယ်ဗုဒ္ဓဘာသာအမျိုးသားရေးလှုပ်ရှားမှုပေါ်ပေါက်လာတဲ့တမိုင်းကြောင်းကစပြီးမဘာသာပေါ်ထွက်လာဖို့ လူကြိုက်များလာပုံအစိုးရရဲ့တုံ့ပြန်ပုံစာရတွေကိုအခန်း၆ခန်းခွဲပြီးတင်ပြထားပါတယ်ရှင်ဘီယင်ဟာတန်ခါတရကဖြစ်လို့မင်းနဲ့တန်ခါအပြန်အလှန်ထိန်းကျောင်းတဲ့ရှေ့အစဉ်လာအရနိုင်ငံရေးမှာတန်ခါပါဝင်ခဲ့ပါတယ်ဒါပေမဲ့အင်္ဂလိပ်ကိုလိုနီအစိုးရဟာသာသနာတရကမလုပ်ခဲ့ပါဘူးအင်္ဂလိပ်ခေါ်လာတဲ့အိန္ဒိယပြည်သားကြီးစိုးတာကိုဆန့်ကျင်တဲ့ကလားဘမာအဓိကယုံကနေ
မွတ်စလင်စန့်ကျင်ရေးဘာသာရေးလှုပ်ရှားမှုပေါ်ထွက်လာပါတယ်။ကိုလိုနီခေတ်မှာဘာသာရေးပညာပေးလှုပ်ရှားမှုလုပ်သလိုမဘာသာကလည်းဓမ္မကျောင်းတွေဖွင့်ပြီးဗုဒ္ဓဘာသာကိုမြှင့်တင်ပါတယ်။အင်္ဂလိပ်ခေတ်ကဘာသာရေးနဲ့လူမှုပညာပေးလုပ်ငန်းတွေဟာကိုလိုနီစန့်ကျင်ရေးလှုပ်ရှားမှုဖြစ်ပါတယ်။ YMBA ကိုဗုဒ္ဓဘာသာလူငယ်အသင်းရဲ့ဦးတည်ချက်ဟာဗုဒ္ဓဘာသာယဉ်ကျေးမှုကိုထိန်းသိမ်းဖို့ဖြစ်ပါတယ်။ဒါကြောင့် ဘုဒ္ဓဘာသာအတွေးခေါ်ကိုအခြေခံပြီးသင်ကြားပို့ချဖို့သာအဓိကထားပါတယ်။လွတ်လပ်ရေးရတော့လေဗုဒ္ဓဘာသာမြန်မာကိုဆက်ပြီးဦးစားပေးတဲ့အတွက်တိုင်းရင်းသားနဲ့ဆက်ဆံရေးအစီအမပြေဖြစ်ရတယ်လို့ဆိုပါတယ်။2008အခြေခံဥပဒေကတော့ခရီးယာအစ္စလာမ်ဟိန္ဒူစတဲ့ဘာသာတွေကိုလည်းအသိအမှတ်ပြုပါတယ်။ဒါပေမဲ့လွတ်လပ်ရေးရကြတဲ့ကဖွဲ့စည်းခဲ့တဲ့သာသနာရေးဝင်ကြီးဌာနဟာဗုဒ္ဓဘ တွေမွတ်စလင်စတင်ရေးလောက်လာပါတယ
်ထိုင်းနိုင်ငံတောင်ပိုင်းမှာဗုဒ္ဓဘာသာနဲ့မွတ်စလင်စစ်သွေးကြွတွေလက်နက်ကန်ပိဋိပတ်ကဖြစ်တာကိုမြန်မာပြည်မှာလည်းသဘောပေါက်နေပုံရပါတယ်ဗုဒ္ဓဘာသာကိုအစ္စလမ်ကအန္တရာယ်ပြုနေပြီလို့ယုံကြည်ကြပါတယ်ဗုဒ္ဓဘာသာဟာညီညာပြီးဘာသာပြောင်းအောင်မဆွဲဆောင်တဲ့အတွက်ကိုယ့်ဘက်ကပါအောင်နှီးမျိုးစုံသုံးတဲ့ဘာသာတွေကတိမ်းသွင်းတာကိုခံရမယ်လို့ယူဆနေကြပါတယ် အစ္စလမ်ဥယျာဉ်များလာရင်အစ္စလမ်ဥပဒေကိုတောင်းဆိုတတ်တာမို့အခြားဘာသာကိုခွင့်ပြုတဲ့ဗုဒ္ဓဘာသာဟာဆုံးရှုံးနစ်နာမယ်လို့ယုံကြည်နေကြပါတယ်။မွတ်စလင်ဆန့်ကျင်တဲ့ဘုန်းကြီးတွေထဲမှာဥဝိရတုနဲ့ဥဝိမလဟာထင်ရှားပါတယ်။ဥဝိရတုဟာ2003ခုနှစ်မှာထောင်ကျပြီး2011မှာပြန်လွတ်လာပါတယ်။ဥဝိရတုရဲ့669လှုပ်ရှားမှုကို2013မှာမဟာနသံဃမဟာနာယကအဖွဲ့ကပိတ်ပင်လိုက်ပါတယ
်။669သံဃအုပ်စုဟာမဟာနာရဲ့အမိန့်ကိုရောမဟာနာကိုရောလက်မခံပဲတဆင့်တိုးပြီးမဘာသာအမျိုးဘာသာသာသနာစောင့်ရှောက်ရေးအဖွဲ့ကို2013မှာတည်ထောင်ပါတယ်။မန္တလေးမှာလည်းမဘာသာရှိလာပြီးဘုန်းကြီးတွေမခပဲအယတ္တအယတ္တတွေပါဝင်ခွင့်ပြုပါတယ်။အင်းအားကောင်းလာတဲ့မဘာသာဟာတစ်ကိုကရာဘာသာကူးပြောင်းမှုဥပဒေနှစ်လက်ဆက်ထိမ်းမြှားမှုဥပဒေ၃လူဦးရေထိန်းချုပ်မှုဥပဒေနဲ့၄တည်လင်းတည်မြဲစနစ်ဥပဒေစတဲ့ဥပဒေ၄ရပ်ကိုလွတ်တော်ကပြတ်ထန်းအောင်စွမ်းဆောင်နိုင်ခဲ့ပါတယ်။တကယ်တော့မဘာသာမှာသံဃာတင်ပါဝင်တာမဟုတ်ပါဘူး။ဗုဒ္ဓဘာသာကိုကာဝယ်ဖို့နဲ့မြင့်တင်ဖို့ရဟန်းနဲ့ပြည်သူလက်တွဲလုပ်ကိုင်တဲ့အုပ်စုဖြစ်ပါလေ။ဒီပမီဒီယာတွေမှာနိုင်ငံရေးအဖွဲ့အဖြစ်ပေါ်ပြနေရှိပေမဲ့မဘာသာဟာလူမှုရေး၊ကေဇေရေး၊ပညာရေး၊ဥပဒေရေးရာနဲ့ယဉ်ကျေးမှုနယ်ပယ်မှာလှုပ်ရှားတဲ့အဖွဲ့အစည်းဖြစ်ပါတယ်။ဒါကြောင့်မဟာနာသံဃအဖွဲ့ရဲ့ဆွတ်ဖက်မှုဟာအရာထင်မှာမဟုတ်ဘူးလို့ဆိုပါတယ်။မဘာသာဟာနိုင်ငံရေးအာဏာလိုချင်သူမဟုတ်ဘဲမိမိလုပ်ငန်းအောင်မြင်ဖို့အတွက်ဩဇာရှိကျင်သူတာဖြစ်ပါတယ်။မဘာသာရဲ့ပြည်သူအချို့ပြုလုပ်ငန်းနဲ့ထောက်ခံအားပေးသူတွေအကြောင်းကိုမသိဘဲအရေးယူနေတာတွေဟာအချင်းနီးသာဖြစ်ကြောင်း International Crisis Group ကသုံးသပ်ထားပါတယ်ခင်ဗျာ
။ဥက္ကဋ္ဌရဲ့မြန်မာရေးတုံ့တက်ချက်ကိုကြာသာပတိနေ့ညပိုင်းမှာအစ်ထုတ်လွှင့်ပေးပြီးပြန်လည်ထုတ်လွှင့်ချက်ကိုတော့အခုလိုတနင်္ဂနွေမနက်ပိုင်းမှာနှာစင်နိုင်ကြပါရဲ့ရှင်။အခုဆက်ပြီးဒေါ်လာလာတန်စီစဉ်ပို့ချပေးနေတဲ့ American Style EDN အသုံးအင်္ဂလိပ်သင်ခန်းစာကိုလေ့လာကြရအောင်ပါရှင
်။ဒီသတင်းပါ Blessing ကိုအခြေခံတဲ့ EDN အသုံးတွေကိုတင်ပြပေးမှာမို့ပထမဦးဆုံ
း Blessing in Disguise
ကိုတင်ပြပေးမှာဖြစ်ပါတယ်စာလုံးပေါင်းကBLESSING blessing ah BLESS bless ဆိုတဲ့အခြေခံဝဟရကဆင်းသက်လာပြီးခရိယန်ဘာသာအသုံးနှုန်းရကောင်းချီးပေးတာဖြစ်ပါတယ်။နန်းဒါမှမဟုတ် noun ဖြစ်တဲ့ blessing ကတော့ကောင်းချီးမင်္ဂလာဖြစ်ပါတယ်။နေ့စဉ်အသုံးတွေမှာတော့ကောင်းမြတ်တာမင်္ဂလာရှိတာအကျိုးကျေးဇူးခံစားရတာဆုလက်တပါဖြစ်တာကိုကြီးညွှန်းပါတယ်။ဥပမာကျမချင်းဟာလက်တပါလို့ဆိုရင် good health is a blessing လို့ရည်ညွှန်းပြောလို့ရတာပေါ့ရှင် IN ကတော့အထဲမှာ DISGUISE disguise ကရုပ်ဖြစ်ထားတာဆိုတော့စကားခွန်ရဲ့ဓာတ်ရိုက်အဓိပ္ပာယ်ကရုပ်ဖြစ်ထားတဲ့ကောင်းကြီးမင်္ဂလာပေါ့ဒီအသုံးဆင်းသက်လာတာကတော့ဘာသာရေးကဖြစ်တယ်လို့ဆိုရမှာပါဘာသာရေးကန့်ဆိုင်ကြသူတွေကအမြဲဖျားတရားကိုအားကိုးကြပြီးဘဝမှာသိုးသည်ဖြစ်စေကောင်းသည်ဖြစ်စေဖျားသခင်ရဲ့အလိုတော်ရဖြစ်တာမို့လေအဆိုးတဲ့ကအကောင်းဖြစ်မှာပဲလို့ဖျားသခင်ပေါ်ယုံကြည်ချက်မပြတ်ကြတဲ့သဘောထားကနေဆင်းသက်လာတာဖြစ်ပါလေဒါကြောင့်မလို့ဒီသုံးရဲ့ EDM အသေးပဲကတော့ကျမစစောကပြောခဲ့တဲ့လိုပါပဲအဆိုးတဲ့ကအကောင်းဖြစ်လာတာကိုကြီးညွှန်းတာဖြစ်ပါလေဒီသုံးနဲ့ပတ်သက်လို့ George Cooper ဥပမာကိုနားဆင်ကြည့်ကြရအောင
် I must say it's a blessing in disguise. I missed the flight to New York. The plane crashed because of bad weather.
ကျွန်တော်နယူးယောက်ကိုလေယာဉ်ပြန်လွတ်သွားတာအဆိုးတွေကအကောင်းဖြစ်လာတယ်လို့ဆိုရမှာပါ။အဲ့ဒီလေယာဉ်ကရာသီဥတုဆိုးလို့ပြက်ကျခဲ့တယ်လို့အဓိပ္ပာယ်ရပါတယ်။
I must say it's a blessing in disguise. I missed the flight to New York. The plane crashed because of bad weather.
ခုဒုတိယတင်ပြပေးမှာကတော့
mixed blessing
ဖြစ်ပါလေစာလုံးပေါင်းက M I X E D mixed က M I X mix ဆိုတဲ့ verb ကရိယာကနေဆင်းသက်လာပြီးရောနှောတာ ရောတာကိုဆိုလိုတာဖြစ်ပါတယ် MIXED mix ကတော့ past tense အတိတ်ဘဝကိုပြတဲ့ရောနောပြီးသားကိုရည်နှွှန်းတာဖြစ်ပါတယ်ဒီနေရာမှာ noun noun ဖြစ်တဲ့ blessing ဆိုတဲ့ကောင်းကြီးမင်္ဂလာဆိုတဲ့ဝဟာရကိုရှေ့မှာ adjective နာမဝိသေသနဖြင့်အသုံးပြုထားတာမို့ဘယ်လို blessing လဲဘယ်လိုကောင်းကြီးမင်္ဂလာလဲဆိုရင်တော့ရောနေတဲ့ကောင်းကြီးမင်္ဂလာလို့အထူးပြုသုံးထားတာဖြစ်ပါတယ်ရောနေတယ်ဆိုတော့အဆိုးနဲ့အကောင်ရောနေတာပေါ့ရှင်အရှင်းဆုံးဥပမာပြရမယ်ဆိုရင်တော့အမှုမျိုးစွမ်းအင်ကိုတည်ထင်ခဲ့တာသိပ္ပံပညာရှင်တွေကဒီတွေ့ရှိချက်ဟာလောင်စာအဖြစ်အမှုမျိုးစွမ်းအင်ကိုအသုံးပြုနိုင်လို့ကောင်းကျိုးရှိတယ်လို့အမှုမျိုးဘုံလုပ်ပြီးလူအများကိုသိစေနိုင်တဲ့အတွက်ကြောင့်လေဆိုးကျိုးရှိတယ်လို့သုံးသပ်ကြပါတယ်ဒီအခြေအနေမျိုးဟာ mixed blessing ပေါ့ရှင်ဒါကြောင့် idiom အတိပဲကတော့ရေပူရအဖြစ်ဆိုရင်အကျိုးရှိဘုံပေါ်ပေမဲ့လို့လေတကယ်တော့အကောင့်ပဲရှိတယ်လို့အဆိုးပဲလည်းရှိနေတာကိုဆိုလိုတာဖြစ်ပါတယ်။တနည်းအားဖြင့်တော့အဆိုးနဲ့အကောင့်ရောနေတာပေါ့။ဒီအတုံးနဲ့ပတ်သက်လို့ George ကိုပေးတဲ့ဥပမာကိုနားဆင်ကြည့်ကြရအောင်
။ It was a mixed blessing for my brother and his wife to win a $100 million jackpot. They became very rich, but their marriage ended in divorce.
ကျွန်တော်ကိုနေသူဇနီးတို့ဒေါ်လာတန်တရာထိပေါက်တာအဆိုးနဲ့အကောင်ရောနေတဲ့ဆူလာလို့ဆိုရမှာပါသူတို့တိတ်ကိုချမ်းသာလာကြတာမှန်ပေမဲ့သူတို့အင်တောင်ကြီးကတော့ကြွားရှင်းမှုနဲ့အဆုံးသတ်ခဲ့တယ်လေလို့ဒီပေးရပါတယ်ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် It was a mixed blessing for my brother and his wife to win a $100 million jackpot.They became very rich, but their marriage ended in divorce.
ခုနောက်ဆုံးတင်ပြပေးမှာကတော့
Count your blessings.
ဖြစ်ပါလေ။စာလုံးပေါင်းက C O U N T count ကရေးတွေ့တာ Y O U R ယောကသင်ဤ B L E S S I N G S blessings ကကောင်းကြီးမင်္ဂလာဆုလာဆိုတော့သခိုက်ထုံးရဲ့ထိုက်ရိုက်အဖြစ်ပဲကကောင်းနေစိတ်ချမ်းသာစရာဖြစ်တဲ့ဟာတွေကိုရေးတွက်ကြည့်ပါပေါ့ရှင် idiom အတိပဲကလည်းရှင်းပါတယ်ကိုကံကောင်းတာကိုကျေးဇူးတင်မှုဖြစ်ပါတယ်အထူးသဖြင့်ကျမတို့မြန်မာဗုဒ္ဓဘာသာမှာလည်းကို့ဘဝမှာလောဘဒေါသမောဟရှိမဲ့အစားရှိတာနဲ့ရောက်ရင်းတင့်တိမ်ပြီးရှိတာကိုတန်ဖိုးထပ်တတ်တာဖြစ်ပါတယ်ဥပမာလူဖြစ်ရတာကိုကျေးဇူးတင်ဖို့ကို့ဘဝမှာမရှိတာကိုမဲ့ပြီးစိတ်ဆင်းရဲနေမဲ့အစားရှိတာအတွက်ကိုကျေးဇူးတင်ဖို့ကိုဆလိုတာဖြစ်ပါတယ်။ဒီအသုံးနဲ့ပတ်သက်လို့ George ကိုပေးတဲ့ဥပမာကိုနားဆင်ကြည့်ကြရအောင်
။ Many refugees count their blessings to be resettling in America.
ဒုက္ခသည်အများပြားကသူတို့အမေရိကန်ပြည်ထောင်စုမှာလာရောက်ခြေချနေထိုင်ခွင့်ရကြတဲ့အတွက်ကံကောင်းတဲ့လေလို့ယူဆကြတာဖြစ်ပါတယ်လို့ဒီပေးရပါတယ်။ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်။
Many refugees count their blessings to be resettling in America. Blessing in disguise, mixed blessing, count your blessing.
ဒီဖြစ်ကြပါလေ။နောက်တစ်ပတ်ခုလိုချိန်မျိုးမှာလေ idiom အသုံးတွေကိုတင်ပြပေးဦးမှာမို့စောင့်မျှော်နားဆင်ကြပါရှင
်။လာလာဒန်စီစဉ်ထုတ်လွှင့်ပေးနေတဲ့ American Style English သင်ခန်းစာကိုနားဆင်လေ့လာခဲ့ကြရတာပါရှင် VOA American တန်ရဲ့တင်းငွေနဲ့မနက်ပိုင်းအစီအစဉ်တွေနားဆင်နေကြရတာဖြစ်ပါတယ်ရှင
် VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ကြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ၉နာရီထိတစ်ချိန်၊နေ့လယ်၁၂နာရီကနေနေ့ခင်း၁နာရီထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ၇နာရီထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း၉နာရီကနေ10နာရီထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည၉နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာမနက်ခင်းပါရှင်မြန်မာစံတော်ချိန်မနက်6:00ခွဲပါပြီ VO American တာရက်တင်းငွေနေမနက်ပိုင်းလက်ရှိထုတ်လွှင့်ပေးနေတဲ့စီစဉ်တွေကိုမနက်9:00နာရီထိလိုင်းဒိုမီတာ3240နဲ့49တို့ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်သလို VO ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနားဆင်နိုင်ကြပါတယ်အခုဒုတိယပိုင်းမှာတော့စနေနေ့ညကတိုက်ရိုက်လေးလိုင်းဆွေးနွေးကအစီအစဉ်ကိုပြန်ပြီးတော့ထုတ်လွှင့်ပေးမှာဖြစ်ပါတယ်ကိုအောင်လွင်ဦးကဦးဆောင်စီစဉ်ဆွေးနွေးထားတာကိုနားဆင်ကြည့်ကြရအောင်ပါရှင
်မင်္ဂလာပါခင်ဗျာဒီနေ့တိုက်ရိုက်လေးလိုင်းအစီအစဉ်မှာတော့မကြာခင်ကုန်ဆုံးတော့မဲ့2019ခုနှစ်ထဲမှာမြန်မာနိုင်ငံကျုံ့ရတဲ့အဆိုးကောင်းတွေအကြောင်းကိုဆွေးနွေးကြပါတယ်လွန်ခဲ့တဲ့နှစ်အတွင်းမှာမြန်မာနိုင်ငံရဲ့နိုင်ငံရေးစီးပွားရေးလူမှုရေးပြည်တွင်းညညရေးတိုးတက်မှုဆွေးနွေးမှုတွေဘာတွေရှိခဲ့ပါသလဲတိုးတက်မှုတွေဆုပ်ယုပ်မှုတွေကလည်းသင်ခန်းစာယူနေတာဘာတွေရှိမလဲဆိုတာကိုဆွေးနွေးသွားမှာဖြစ်ပါတယ်ဆိုတော့ပင်တိုင်ဆွေးနွေးကြမဲ့ပုဂ္ဂိုလ်တွေလည်းဒီလိုင်းပေါ်မှာရောက်နေပါပြီဆိုတော့ကျွန်တော်ဒီပင်တိုင်ဆွေးနွေးမဲ့ပုဂ္ဂိုလ်ရဲ့ရေဝီရသဘောထားလေးကိုအရင်ဆုံးကျွန်တော်ကြားချင်ပါတယ်ဟိုဒီမြမရေးအကက်ကတူတူဖြစ်တဲ့ဒီဦးစီရသူရဲ့သဘောထားကိုအရင်ကျွန်တော်ကြားချင်ပါတယ်ဆိုတော့2019ခုနှစ်ကိုကျွန်တော်တို့ပြန်ပြောင်းကြည့်မယ်ဆိုရင်အဓိကအဖြစ်အောင်မြင်မှုမအောင်မြင်မှုဖြစ်နေဘာတွေများရှိခဲ့တယ်လို့ရေဝီရသုံးသပ်နိုင်မလဲဦးစီရသူခင်ဗျာ
ကျွန်တော်တို့ဟိုအောင်မြင်မှုတွေကတော့ဟိုစီးပွားရေးပိုင်းမှာဟိုတချို့ရှိတယ်ပေါ့နော်ဆိုတော့ဥမာဒီကုမ္ပဏီဥပဒေအသက်ပြထားလိုက်နိုင်တာအဲပြီးတဲ့အခါကျရင်ကျွန်တော်တို့ဟိုစံတင်ပို့တဲ့အခါမှာဒါ55နှစ်လောက်အတွင်းမှာဒါအများဆုံးဖြစ်သွားတာပေါ့နော်ဆိုတော့အဲ့လိုမျိုးလေးတွေတွေ့ရတယ်ဒါပေမဲ့ပဲစည်းကွက်မှာကျတော့လေဟိုပဲဟိုဒါအိန္ဒိယပြိတ်လိုက်တဲ့အခါကျတော့ကျွန်တော်တို့ဒီဘက်မှာတော့ကြောက်ကြဲဖြစ်သွားတာရှိတယ်ပေါ့နော်အဲနိုင်ငံရေးဘက်ကြောင့်ကျတော့ဟိုရခိုင်ရေးမှာကျွန်တော်တို့တော်တော်လေးအထိနာသွားတယ်။အဲရခိုင်ရေးမှာအထိနာပြီးတဲ့အခါကျတော့နိုင်ငံရေးမှာကျတော့လည်းရခိုင်ကြောင့်လည်းပါတာပေါ့နော်။အာယုန်လေးကကျွန်တော်တို့ကြားတဲ့အခါကျတော့ဟို2019ကိုနိုင်ငံရေးနှစ်လို့လှုပ်ထားပေမဲ့ဟိုအများကြီးတော့ကျွန်တော်တို့တိုးတက်မှုမရလိုက်တာသွားတွေ့ရတယ်ပေါ့နော်။ဆိုတော့ပြောရမယ်ဆိုရင်တော့ဟိုဒီဆိုအကောင်ကတော့ကျွန်တော်တို့ရောနေတဲ့နှစ်ပါပဲ2019နှစ်ကတော့လေကျွန်တော်တို့အနေနဲ့ကကျွန်တော်အနေနဲ့ကတော့အများကြီးပိုတော့မျောမှန်းတယ်ကျွန်တော်စားကြည့်ရအောင်ဒါပေမဲ့ပြီးသွားတဲ့ချိန်မှာတော့ဟိုဖြစ်မလာတာတွေရှိတယ်ပေါ့လေဟုတ်ကဲ့
ဟုတ်ကဲ့ပါခင်ဗျာဆိုတော့ကျွန်တော်ဒီ American ပြည်အောင်စုကဟိုမြန်မာပြည်အကဲခတ်သူဖြစ်တဲ့ဒေါက်တာတင်းဆွေရဲ့သဘောထားလေးကြားချင်ပါတယ်ဆိုတော့ကျွန်တော်တို့ဆရာဦးတင်းဆွေဒီ2019ခုကိုပြန်ပြီးတော့သုံးသပ်မယ်ဆိုလို့ရှိရင်စိန်ခေါ်မှုတွေဒီတိုးတက်မှုဆွေးယုံမှုဘာများမြင်မိကြလဲခင်ဗျာ
ဟုတ်ကဲ့ဒီ NLD ဆိုရက်တက်လာကစားကပြည်သူလူထုရောနိုင်ငံတကာကရောအင်တာမကြည်မာမြန်မာတဲ့ပြည်နယ်ကျောင်းလေးကြီးတွေကိုမြို့လဲစောင့်သားခဲ့ကြတာ။အဲတနှစ်တာပြီးလို့ဒုတိယနှစ်နဲ့ရောက်တဲ့အခါမှာတော့ကပုံပြီးလက်တွေ့ကြတဲ့မြန်မာချက်တွေနဲ့အဲမြင်လာကြတယ်လို့ကျွန်တော်မြင်လာတယ်။အဲတခါအဲ့ဒါဒီဆိုကကိုလိုက်ကလည်းပဲဒီဒုတိယနှစ်2019ခုနှစ်တွင်မှာပုံပြီးတည်ငြိမ်တဲ့အစိုးရနဲ့တူတဲ့အလုပ်တွေလှုပ်လာတယ်လို့ဟိုကျွန်တော်မြင်တယ်။အဲ့တော့ဒီအခြေခံနှစ်ခုပေါ်မှာတစ်နှစ်တိုင်ရလက်တွေကိုတုံ့တက်လို့ရှင်တော့ဖြစ်တင်တာတွေဖြစ်လာတယ်တည်ငြိမ်မှုရှိတယ်သို့တော့မမျိုးလင့်တဲ့အဲခဏဟောဆွေးနွေးသလိုပေါ့မမျိုးလင့်တဲ့နိုင်ငံကစင်မြင့်မှာတော့ဒီခိုင်မြောက်ပိုင်းအရေးကင်းဟာအကြဆုံးမှုကြီးတစ်ခုလို့ပြောရမလားကျွန်တော်ဖြစ်မရတဲ့အမှားကြီးတစ်ခုအမှတ်ကြီးတစ်ခုဖြစ်သွားတယ်လို့ပြောရမလားပေါ့အဲဒါကတော့နိုင်ငံကစင်မြင့်သို့တော်လည်းဒီတော့ငါအနေနဲ့ကြည့်လို့ရှိတော့က NLD အစိုးရကိုတကယ်ပုံမှန်အစိုးရတည်းရဲ့လူနောက်တစ်ခါဒီမိုကရေစီကိုဟိုကိုစားပြုတဲ့အစိုးရတည်းရဲ့လူလက်တွေ့ကြတဲ့အမြင်ဘက်ကိုလူလူကမြင်လာကြတယ်လို့ကျွန်တော်ဟိုမြင်ပါတယ်ဟိုအစိုးရတည်းရဲ့ဆောင်ရွက်မဲ့စီးပွားရေးလူမှုရေးပညာရေးကျန်းမာရေးကဏ္ဍတွေမှာဟိုဖြစ်တဲ့နာရီလေဖြစ်လာသလိုပို့ပြီးတော့သိတာကတော့ဒီကာကွယ်ရေးပေါ့နော်အစိုးရတစ်ခုတိုင်းပြည်တစ်ခုမှာကာကွယ်ရေးပြောပြောလက်နက်ကင်ဖွဲ့စည်းပြောပြောဒီအချက်ကတော့ဒီ2019ခုနှစ်ဖြစ်ပျက်တာနေပြီးတော့မြန်မာနိုင်ငံရဲ့လက်ရှိနိုင်ငံရေးအခင်းကျင်းဟာအစိုးရနဲ့တက်မတော်လို့ပြောရမယ်ကာကွယ်ရေးတွေဟာမတူဘူးကွဲပြားတယ်ဆိုတာကိုတို့လူအားလုံးကအထူးသဖြင့်နိုင်ငံတကာကပို့ပြီးတိတော်စေတဲ့အချက်ကို2019ခုနှစ်ကမိမောင်းထုတ်ပြခဲ့တယ်လို့ကျွန်တော်မြင်ပါတယ်ခင်ဗျ။
ဟုတ်ကဲ့ ုတ်ကဲ့ကျေးဇူးပါကျွန်တော်တို့ဒင်းစာဆရာဦးတီယာသွေးလဲလေးလိုင်းပေါ်မှာရှိနေပါတယ်ဆရာဦးတီယာသွေးရဲ့အမြင်ကိုပြောပါအောင်ခင်ဗျာကျွန်တော်ဒီ2019ကိုပြန်ပြီးသုံးသပ်မယ်ဆိုလို့ရှိရင်တိုးတက်မှုဆက်ရုံမှုတွေဘာတွေများရည်ရွယ်အဖြစ်မြင်ရလို့သုံးသပ်လို့ရမယ
်2019ကိုပြန်ပြီးသုံးသပ်မယ်ဆိုလို့ရှိရင်ကျွန်တော်ကတော့ဖတ်ပါကပေါ့နော်ကျွန်တော်တို့ဒီအစိုးရအစ်အနေနဲ့ကျွန်တော်တို့ဒီသူရဲ့မူလကနဦးစိတ်ကူးစိတ်သားနေအောင်ဘလောက်ထိဖြစ်နိုင်ရည်ရှိတယ်လဲဘလောက်ထိမဖြစ်နိုင်ရည်ရှိတယ်လဲဘယ်အရာတိမ်ခေါ်မှုရည်ဖြစ်ပြီးရောဘယ်အရာတော့ပြန်အသာစီဖြစ်နေတယ်လဲဆိုတာကိုသူ့အနေနဲ့ပထမဒီပေါ့နော်ကျွန်တော်တို့ဒီစိတ်ကူးစိတ်သားနေအောင်ဘလောက်အတိုင်းသာဒီကျွန်တော်တို့ဒီစိတ်ကူးစိတ်သားတာပါပဲရှိတယ်လဲလက်တွေ့လို့ကြာချင်းမရချင်းပေါ်မှာကျွန်တော်သုံးသပ်နိုင်တဲ့ဟလာအဖြေတခုတော့ထွက်သွားပြီလို့ကျွန်တော်နားလေတယ်ဘလို့ဖေချာတခုအစိုးရအစ်စ်နေနေဒီနှစ်ဆိုတဲ့ကာလအတွင်းမှာပေါ့နော်သူတွေလည်းကျွန်တော်တို့ဆန်တော်ဘွားသွားနေရတယ်ဟောတိုင်းပြည်ရဲ့ကျွန်တော်တို့စိန်ခေါ်မှုအခြေအဝင်းဟောနိုင်ငံရေးစီးပွားရေးအုပ်ချုပ်ရေးမြေပြည်တိမှာရှိတဲ့တိုင်းပြည်ရဲ့မှာရှိတဲ့ကျွန်တော်တို့ဖြစ်ရှင်းရမယ့်ကိစ္စတွေမဖြစ်ရှင်းလို့မရတဲ့ကိစ္စတွေစသဖြင့်ဒါရေးအတိတ်နဲ့တူစားမိသွားတယ်ဒီဟာလေးတော့ကျွန်တော်သတိထားမိတယ်ဒီလောက်ပဲရှိတယ်လို့ကျွန်တော်မြင်ပါတယ်
ဟုတ်ကဲ့ကျေးဇူးပါဆိုတော့ကျွန်တော်တို့ဒီဆွေးနွေးပွဲအတွက်ကိုပါဝင်ဆွေးနွေးဖို့ဆက်သွယ်ထားတဲ့ဟိုပုဂ္ဂိုလ်တူလည်းရှိနေပါတယ်ကိုကျော်မြင့်တင်ပါကိုကျော်မြင့်တင်ရဲ့သဘောထားလည်းဆွေးနွေးလို့ရပါတယ်ခင်ဗျာ
ဟုတ်ကဲ့ပါကျွန်တော်အမြင်သဘောတရားကတော့ကျွန်တော်တို့ဒီကျွန်တော်တို့မြန်မာနိုင်ငံမှာအပြည့်အစုံမြင့်ချင်ရေးကိုဖော်ဆောင်ဖို့လိုရပါတယ်နောက်ပြီးတော့2008ခုနိုင်အခြေခံဖေဆေဘုတ်အုပ်ချုပ်ပုံအခြေခံဥပဒေကိုပြင်ဆင်ဖို့လိုရပါတယ်ခင်ဗျာအဲ့ဒီကျွန်တော်တို့ရခိုင်ပြည်နယ်မှာဖြစ်နေတဲ့ဝေါ်လာကြီးရောဒီဟိုကိစ္စပေါ့နော်ဒီပင်းလေးပြည်နယ်ကျွန်တော်တို့ဒီဟိုဖြစ်နေတဲ့ကိစ္စတွေကိုကျွန်တော်တို့ဒီမြန်မာနိုင်ငံလက်ရှိအနေနဲ့ဆွေးရကကပ္ပာမှာနေပြီးကျွန်တော်တို့မြန်မာနိုင်ငံမှာလူမျိုးပေါင်း135မျိုးရှိတဲ့အနာထက်ကကျွန်တော်တို့ဥသိမ်းစင်ဆွေးရလာထားမှာပေါ့ဗျာဒီမြန်မာနိုင်ငံမှာဒီဝိုင်းကြလူမျိုးဆိုတာမရှိဘူးဆိုတော့ကပ္ပာကိုဒီအနေနဲ့လက်ရှိဆွေးရကတရားဝင်ကောင်ကပြဖို့လိုရပါတယ်ခင်ဗျာအဲ့တော့ပညာရေးအထုံးစီရပေါ့နော်ပညာရေးအထုံးစီရတွေတုံ့ပြန်ဖို့လိုရပါတယ်ကျန်းမာရေးအထုံးစီရတွေတုံ့ပြန်ဖို့လိုရပါတယ်အဲ့ဒီဒီနိုင်ငံမှာလမ်းကြတာတွေပေါ့နော်လမ်းမဆက်တွေတွေကောင်းမှာဖို့လိုရပါတယ
်ဟုတ်ကဲ့ကိုချောင်းမြင့်တင်
ကျွန်တော်တို့ဟုတ်ကဲ့ပါနောက်ပြီးတော့ကျွန်တော်တို့ဒီစာရှိနေပြီးတော့ဗျာဒီကျွန်တော်တို့နိုင်ငံတကာကလည်းပေါ့နော်ဒီပြည်ပနိုင်ငံတွေကနိုင်ငံဆွေးရင်းနေနေမှုတွေပေါ့နော်အဲ့ဒါကိုနေပြီးတော့စာရှိအစိုးရကတိုင်းနိုင်ငံတွေတိတိမှာဒီစိတ်ဝင်လုံးတွေပြဆောက်ပြဖို့လိုရပါတယ်ဒီတရားစီရင်ရေးနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ကပါလဲတရားရေးနယ်လိုက်ပေါ့နော်ကျွန်တော်တို့တရားရုံးတွေမှာဒီပါလဲဆိုတော့တရားစီရင်ရေးတွေဝါစင်နဲ့ငငငဖြစ်အောင်ပေါ့နော်ဒီအဲ့ဒါလှုပ်ဆုပ်ဖို့လိုရပါတယ်ခင်ဗျာအခုရက်ကျောက်ချုပ်မှုနဲ့ပတ်သက်ပြီးတော့ကျွန်တော်ကရက်ကျောက်ချုပ်ချုပ်မှုတွေဟာကျွန်တော်ပြည်သူပြည်ကဒါရိုက်မက်ဆေ့ဒီဝတ်ချိတင်ရတဲ့အခါမှာရက်ကျောက်ချုပ်မှုဒီကိုလက်စာတွေကိုစီမံချက်တွေကိုကျွန်တော်တို့ဒီပေါ်တော့ဆိုရင်ကျွန်တော်တို့ခဏတော့ကျက်ပြပါတယ်နောက်ပြီးတော့ဒီဂျုံတွေက5000ပြည့်တယ်အဲ့ဒါတွေကိုကျွန်တော်တို့ကသက်ဆိုင်ရာရေကောင်းကျေးအောင်ချိုးယွင်းမှုတွေကိုကျွန်တော်အဆင်းစီရတွေကိုခေးသေးတွေကိုကျွန်တော်တို့ကဒီခက်မှလျော်ညီစောပေါ့နော်တုံ့ပြန်ပြဖို့လိုရပါတယ်ခင်ဗျာ
ဟုတ်ကဲ့ကျွန်တော်မြင့်တယ်
ကျွန်တော်တို့နိုင်ငံမှာအဆင်ပြေဖို
့ဟုတ်ကဲ့ကျွန်တော်မြင့်တယ်ဆွေးနွေးပြရကျေးဇူးပါဆိုတော့ကျွန်တော်တို့ဒီဆွေးနွေးပွဲအတွက်ကိုအီးမေးလ်နဲ့ပေးဖို့ဆွေးနွေးထားတဲ့ပုံစံတချို့လည်းရှိနေပါတယ်အရင်ဆုံးကတော့ကျွန်တော်တို့အမေရိကန်ပြည်တော်စုကမောင်တသနာရဲ့ပေးစာပါကိုရန်နိုင်ဖတ်ပြပေးပါခင်ဗျာ
အစိုးရတည်းရဲ့တိုးတောင်းလွန်းတဲ့အချိန်ကာလတစ်ခုတွင်ပြည်တွင်းလူမျိုးရေးဘာသာရေးအတွင်းဆောင်ပတိပခါတွေဖန်တီးနေကြတဲ့အမျိုးသားရေးအုပ်စုတွေနိုင်ငံရေးအခြေအနေတွေမတည်မငြိမ်ဖြစ်အောင်ဖန်တီးနေကြတဲ့နိုင်ငံရေးပါတီတွေနဲ့နိုင်ငံတကာ PR တွေတိုးမြင့်ဖို့စူးစမ်းနေကြတဲ့အချိန်ပြည်သူတွေဟာတည်တည်ငြိမ်ငြိမ်အစိုးရနဲ့ပူးပေါင်းဆောင်ရွက်နေကြတဲ့အတွက်နိုင်ငံရေးအခြေအနေတွေတိုးတက်လာနေတယ်လို့ယူဆမိပါတယ်အထင်ရှားဆုံးအချက်ကတော့ကာကွယ်ရေးပြည်ထရေးနဲ့နေဆက်ရေးရဝန်ကြီးဌာနတွေအစိုးရလက်အောက်မှာမရှိသည့်အချိန်ပြိပခမျိုးစုံနဲ့ရင်ဆိုင်နေရသည့်အချိန်တရားဥပဒေစိုးမိုးရေးအခြေခံဥပဒေပြင်ဆင်ရေးနဲ့အကျင့်ပြတ်ချစားမှုတိုက်ဖြတ်ရေးတို့ကိုတတ်နိုင်သလောက်တိုးတက်လာအောင်ဆောင်ရွက်နိုင်တဲ့အချက်ပါပဲ။စီးပွားရေးဟာအခြေခံအဆောင်လိုအပ်ချက်နဲ့အလို့ရှင်အလို့သမားဥပဒေတွေအပြင်ပြည်တွင်းငြိမ်းချမ်းရေးအခြေအနေတွေကြောင့်တတ်နေတယ်လို့ယူဆနိုင်ပါတယ်။ပြည်တွင်းငြိမ်းချမ်းရေးနဲ့ပတ်သက်လို့လက်ရှိဆိုးရလက်ထက်မှာအပြေးဝမရရှိနိုင်သည့်အချိန်ငြိမ်းချမ်းရေးအတွက်နီလန်းကောင်းများနဲ့နိုင်ငံရေးဆွေးနွေးပွဲများအတွက်မူပေါင်းတွေကိုတဆင့်ချင်းတိုးတက်ဆွေးနွေးနိုင်တဲ့အတွက်တိုးတက်မှုတွေရှိလာတယ်လို့ယူဆမိပါတယ်။အထူးအဖြစ်ဆိုရရင်တော့ကာကွယ်ရေးသာအစိုးရအုပ်ချုပ်မှုအောက်မှာဂုဏ်သိက္ခာရှိရှိရပ်တည်နေမယ်ဆိုရင်ပြည်တွင်းငြိမ်းချမ်းရေးကအစရခိုင်ပြည်ပကအစုံအစိုးရရဲ့အားရစရာကောင်းတဲ့ဖြည့်ရှင်းဆောင်ရွက်ပုံတွေကိုအထင်ရှားတွေ့မြင်နိုင်မှာဖြစ်ကြောင်းဆွေးနွေးလိုက်ရပါတယ်။
ဟုတ်ကဲ့ဒါတော့ American ပြည်သူ့ကမောင်တသနာရဲ့ပေးစာဖြစ်ပါတယ်ဆိုတော့သူကတော့ဒီပြည်တွင်းငြိမ်းချမ်းရေးမှာတိုးတက်မှုတွေအထိုက်အလျောက်ရှိရဲဆိုတော့သူ့ယူဆအောင်ပြောထားပါတယ်ဆက်စပ်ကတော့ဟိုကိုစီသူကတော့ပြောသွားပါတယ်ဒီမှာဟိုပြည်တွင်းငြိမ်းချမ်းရေးနဲ့ပတ်သက်လို့ဒီပြီးခဲ့တဲ့နှစ်ကြာအတွင်းမှာဟိုဟို တော့တက်တဲ့နောက်တက်မှုမရှိဘူးဆိုတဲ့အမြင်ရှိပါတယ်ဆိုတော့ပြည်ရင်းငင်းရဲ့ပိုင်းမှာဟိုသူပြောတယ်လို့ပေါ့လေဒီနိုင်ငံရေးရဆွေးနွေးပွဲလုပ်ခဲ့တာတွေရှိတယ်ဆိုတော့ဒါရီအောင်တစုံတရာဒီတစ်နှစ်အတွင်းမှာအောင်မြင်မှုလို့တကယ်ပဲသူပြောတယ်လို့ပြောနိုင်ရလားကိုစည်းသူ
ငင်းချင်းရတော့လေဟိုပြောရမယ်ဆိုရင်တော့ဒါကျွန်တော်တို့ဟိုငင်းချင်းနှစ်လို့ပြောရတော့အောင်တော့မဖြစ်ဘူးပေါ့တစ်ချက်ကတော့ဘာကြောင့်လဲဆိုတော့ခုနကျွန်တော်ပြောခဲ့လို့ပဲရခိုင်ရေးရဝင်ဆောင်တာပေါ့လေဆိုတော့ငင်းချင်းရလည်းတော်တော်လေးခက်ခဲတဲ့ဟာဖြစ်တယ်ပြီးတော့ဟိုချက်ချင်းလည်းမဖြေရှင်းနိုင်တဲ့ဟာဖြစ်တယ်သို့တော်ညာလည်းဒါဟို energy ဆိုတဲ့အတက်ဆက်မှာလည်းဒါဥစားပေးဖြေရှင်းရမယ်ဆိုပြီးတော့ပြောထားတဲ့ဟာဖြစ်တဲ့ခါကျတော့တော်ဆက်စုကြီးကလည်းဒီနှစ်ကို2019ငင်းချင်းရနှစ်လို့ကြေညာပြီးသူလုပ်ဖို့ကြိုးစားတယ်ဆိုတော့အစာဝိုင်းမှာတော့တိုးတက်မှုတချို့ကျွန်တော်တို့တွေ့ရတယ်ပြီးတဲ့ခါကျတော့ဟိုတရုတ်နယ်စပ်မှာကျွန်တော်တို့ကလက်နက်ကင်တွေကများတဲ့ခါကျတော့တရုတ်ရဲ့ပံ့ပိုးမှုတချို့လည်းရတယ်ပေါ့နော်ဆိုတော့အဲ့ဒီကကျတော့ဒုတိယအကြိမ်ကျွန်တော်တို့27ရာစုပင်လုံညီလာခံကျင်းပလိုက်နိုင်တယ်ဒါပေမဲ့သဘောတူညီချက်တွေကကျတော့အများကြီးမရဘူးပေါ့နော်အများကြီးမရတာခုနကကျွန်တော်ပြောရဲရခိုင်ညောင်းဟိုအာယုံတွေကဒါထိပ်ပိုင်းကောင်းဆောင်တွေအာယုံတွေကအဲ့ဒီဘက်ကိုကျွန်တော်တို့ရောက်သွားတဲ့ခါကျတော့နေကြတဲ့ဘက်မှာအာယုံမဆိုင်နိုင်ဘူးဖြစ်သွားတယ်နောက်တစ်ချက်ကတော့ကျွန်တော်မြင်ရတော့ဟို informal meeting တွေပေါ့လေဒါဟိုအလွတ်သဘောဆွေးနွေးပွဲတွေဒါအဖွဲ့ကလည်းများတဲ့ခါကျတော့လေအများစားသားကျွန်တော်တို့တပြိုင်တည်းတည်းကျွန်တော်တို့လုပ်တင်တယ်ပြီးတဲ့အခါကျတော့ပြည်လုံးညီလာခံလို့ဟာမျိုးကြတဲ့အခါကျတော့ဆွေးနွေးဖို့အဆင်မဟုတ်တော့ဘဲနဲ့ဒါဟိုသဘောတူညီဖို့အဆင်ရအောင်သွားတဲ့ဟာမျိုးပေါ့အခုကျတော့ဟိုညီလာခံရောက်မှဆွေးနွေးရတဲ့အခါကျတော့ဟိုသဘောတူညီမှုတွေကလွယ်ကူမရနိုင်ဘူးဖြစ်နေတယ်ပေါ့နော်ဆိုတဲ့အခါကျတော့2018ဆိုရင်တော့ဟိုဒီ2019တည်းမှာအခြေတည်လာတဲ့ဟာတွေကဟိုအကောင့်ထဲပေါ်ခြင်းကျွန်တော်တို့ပါနေလိမ့်မယ်ဒါပေမဲ့2019တည်းမှာကျတော့ကျွန်တော်တို့ကဟိုကျင်းဝထားတဲ့ဟာပေါ့နော်ကြီးကြီးမန်းထားတဲ့ဟာနဲ့ကြည့်ရင်တော့အဲ့ဒါကပါလဲလေပဲ။ညအခုမဟုတ်ဘူးသူတို့ကနေတဲ့နေဆိုင်တော့ဟာနေတယ်ပေါ့နော်။အဲ့ဒါကလေးကျန်ရပါလိမ့်မယ်
။ Okay ။ဆရာဦးတင်ဆွေရဲ့သဘောထားကိုခင်ဗျာဒီ2019တန်းမှာတကယ်တော့ဒီအရသာစုအနေနဲ့ဒီဦးစားပေးဆောင်ရွက်ပုဂ္ဂလိပေးထားတဲ့ပြည်ရင်းငင်းငင်းကိစ္စကိုမှဘလောက်ဟိုအောင်မြင်မှုမအောင်မြင်မှုအတိုင်းအတာအချင်းပြောမယ်ဆိုရင်ဘာတွေများမြင်မိလဲဆရာအနေနဲ့
။အဲဒီလိုပြပြည်တွင်းကြီးဆိုတာအစိုးရကကမကထပြုပြီးဟိုဆောင်ရွက်စီစဉ်ပေးတဲ့အဖွဲ့အစည်းတရက်လိုပဲကျွန်တော်ကမြင်တယ်။ဒါကြောင့်တခါမှမရှိဘူးသေးတယ်ငင်းငင်းကြီးဆိုတဲ့သကလုံးတုံးပြီးတော့အဲ့ဒီအစိုးရကဒါကိုတင်ပါတယ်။အရင်ကတော့ဟိုလည်းနေနေငင်းငင်းကြီးလေတယ်။အဲနောက်တခါဟိုအပြစ်ခတ်ရစေးဆိုတဲ့ဥတီချက်လောက်ထားတယ်။အဲ့ဒီအစိုးရကတော့အဲငင်းငင်းကြီးတူတင်ပါတယ်။အဲ့ငင်းငင်းရေးဆိုတာကအပြတ်အလန်နှစ်ဖက်တောင်မဟုတ်ဘက်ဒီအများကြီးနဲ့ဆောင်ရွက်ရတဲ့ကိစ္စဖြစ်တော့အစိုးရတစ်ဖက်သေးကဘယ်လိုမှလုပ်လို့မရဘူးခင်ဗျ။အကျော်ရှေ့မတက်ချင်းသည်ခုနဆွေးနွေးသလိုရခိုင်ရေခင်းကြောင့်ဟိုတစုံတရာတိကျတဲ့ဟန်တာမှုရှိတာမှန်ပေမဲ့လို့သက်ဆိုင်တဲ့အရင်ကလက်နက်ကင်ဖွဲ့စည်းပြီးဘက်ကအာဒီငင်းငင်းရေးဘက်ကိုဟိုသွားဖို့ဟုတ်ပါဟိုတော်တော်ကိုခက်ခဲတယ်ဆိုတာကို2019ခုနှစ်ကပြခဲ့တယ်လို့မြင်တယ်။အဲဒီအစိုးရကတက်နိုင်ဆုံးစူးစမ်းခဲ့တယ်။သူစူးစမ်းမှုအောင်မြင်တာမအောင်မြင်တာဆိုတာကရှေ့ရောက်တယ်မရောက်ဘူးဆိုတာဟာအစိုးရဘက်မှမတည်ပဲနဲ့တကယ်ဟိုလက်နက်ကိုကင်ပြီးတော့တိုက်နေတဲ့အဖွဲ့အစည်းတွေအထူးသဖြင့်ဟိုကျွန်တော်မြန်မာတက်မလို့လားပါတယ်ခင်ဗျာ။အဲ့တော့ဒီလက်နက်ကိုင်အဖွဲ့စီးရီအပေါ်မှာမှုတည်တယ်။ NLD ကတက်နိုင်ဆုံးကြိုးစားခဲ့တယ်လို့ပဲကျွန်တော်ကတုံ့ပြန်ချင်ပါတယ်
။ဟုတ်ကဲ့ကျေးဇူးပါ။ကိုတရားသွေးရဲ့သဘောထားခင်ဗျာတကယ်တော့ကျွန်တော်ဟိုတို့တွေ့နေရတာလို့ဆိုဒီ2019ထဲမှာဒီတက်မလို့နဲ့တိုင်းနာလက်နက်ကိုင်အဖွဲ့တွေနဲ့လည်းတိုက်ကြရတယ်။တိုင်းနာလက်နက်ကိုင်အဖွဲ့တွေချင်းချင်းကြမှာလည်းတိုက်ပွဲတွေဖြစ်နေတာကြီးရှိနေတယ်ဆိုတော့တကယ်တော့ဒီအစိုးရညှော်မှန်းထားလို့ငင်းငယ်လုပ်ငန်းစဉ်နဲ့ပတ်သက်လို့ဟိုပြန်သုံးသပ်မယ်ဆိုရင်2019ထဲမှာဟိုအားရစရာအားမရစရာဘာတွေများတွေ့မိလဲ။
ဟုတ်ကဲ့ကျွန်တော်လည်း2019ဒီ2019နဲ့ပတ်သက်ပြီးတော့ငင်းငယ်ရေးပတ်သက်ပြီးကျွန်တော်တော်တော်မျှော်လင့်တယ်။နောက်တစ်ခါအခုကျွန်တော် UNSC ဘက်ကလည်းလက်သက်ထိုးဖို့လို့ကျွန်တော်လည်းပြောခဲ့တဲ့အတွက်ကြောင့်မလို့ကျွန်တော်လည်းတော်တော်မျှော်လင့်တယ်။ဆိုတော့ဟိုအားလုံးပြောနေကြသလိုပေါ့နော်အရင်ကျွန်တော်တို့ဒီငင်းငယ်လုပ်ငန်းစဉ်ကကျွန်တော်တို့အရင်ဆိုအဟောင်းနေပြီးဆိုအသက်လက်သေးကိုရောက်လာတဲ့အနေရထားအတိုင်းရနေပြီးတော့ကျွန်တော်တို့ဒီတက်ကြီးပေါ့နော်အကောင်းဆုံးမပြနိုင်တဲ့သဘောကတော့ကျွန်တော်တို့တွေ့ရတာပေါ့နော်။ဆိုတော့အဲ့လိုတွေ့ရတာလည်းဒါကကျွန်တော်တို့ဟိုငင်းငယ်ရေးသူဒီဘွေရဲ့တဘောတဘာဝအရာကျွန်တော်ကဒါသိကိုသိရနိုင်တာပေါ့ဆိုတော့အဲ့ဒီနေရာမှာကျွန်တော်ကဗာသတိထားပြီလေဆိုတော့ကျွန်တော်ဒီနောက်ပိုင်းအဖွဲ့ပေါ်လာပြီးတဲ့အခါမှာကျွန်တော်တရုတ်နိုင်ငံအခမ်းအနားလည်းကျွန်တော်တို့ရန်ပြီးသားလာတယ်ပေါ့နော်ဆိုတော့နောက်ပိုင်းအဖွဲ့ပေါ်လာတဲ့ကျွန်တော်အနေထားမှာဒီကျင်းမာမှုအကြောင်းပြုပြီးတော့ကျွန်တော်နိုင်ငံရေးအကျိုးအမြတ်တွေအစိုးရတက်ကရောက်လိုက်တယ်ဆိုတော့ တော်ကညဉ့်ညံ့ဘူးတိုက်ညဉ့်ညံ့ရေးမဟုတ်ပဲနဲ့တွဲဝိုက်ညဉ့်ညံ့ရေးပေါ့နော်အဲ့ဒီဒေတာတွေမှာကျွန်တော်တို့ဒီအစိုးရအဖြစ်နေနဲ့ကျွန်တော်တို့ဒီညဉ့်ညံ့ရေးတစ်ဖက်ကတွင်းတွင်းနေဆိုတစ်ဖက်ကလည်းဒီလိုညဉ့်ညံ့တဲ့အနေအထားတွေတိရောက်ယူပြီးတော့စီးပွားရေးအလားအလာကောင်းတွေလုပ်ပြီးတော့ညဉ့်ညံ့ရေးကိုတတိတပူကြီးတက်နိုင်နေမယ်လို့ကျွန်တော်ကကြောက်လက်ချက်တစ်ခုတစ်စုံတရားတော့ရှိရပါတော့သို့တော်လည်းပဲဟိုဒီကိစ္စနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ဟိုပါတော့ဟိုအားရပါရရှိဆက်ပြီးတော့ကျွန်တော်တို့ဒီအဖွဲ့ကြီးရဲ့သွေးလေးနိုင်တဲ့အနေအထားကိုရောက်လာတဲ့အနေထားတော့မရှိဘူးတစ်ဖက်တစ်ဖက်ဈေးဆင်နေတဲ့အနေထားမှာပဲတန့်နေတယ်ပေါ့ဗျအခုလာမယ့်ကျွန်တော်တို့ဒီ2017ကနေစပြီးတော့အခုလာမယ့်ပင်လုံးကနေစပြီးကျွန်တော်တို့စခန်းဖွင့်မလဲဘယ်လိုစပြီးတော့ကျွန်တော်တို့ဒီဟိုပေါ့နော်စာမျက်နှာပြဖွင့်လိုက်မယ်ဆိုတော့ကျွန်တော်တို့ကြည့်ရမယ်အနေထားကတော့ကျွန်တော်တို့ဒီ NCA ထိုးပြီးဒီရောညဉ့်ညဉ့်တိောက်တဲ့လမ်းကြောင်းပေါ်ကနေကြည့်တဲ့အနေထားကတော့ကျွန်တော်တို့လမ်းမမြင်တော့ဘူးဗျဆိုတော့ UNSC ကလည်းမထိုးဖြစ်ဘူးကျွန်တော်တို့ထိုးဖို့အလားအလာလည်းမတွေ့ရတဲ့အတွက်မလို့ NCA လစ်စင်သွားတဲ့လမ်းကြောင်းတစ်ခုကတော့ကျွန်တော်တို့ရက်ဆိုင်လူကြီးဖြစ်သွားတယ်သဘောမျိုးတွေ့ရတယ်။ဒါတပ်မတော်နဲ့ဆက်ဆံရေးမှာတော့ဒီကိစ္စဖြစ်နေတာပေါ့နော်။သို့တော်လည်းပဲဟိုကျွန်တော်တို့ဒီလက်ရှိရက်ဆိုင်နေတဲ့နောက်ပိုင်းကိစ္စအနေနဲ့ရှင်းကြည့်မယ်ဆိုလို့ရှိလို့ရှိရင်ငင်းငယ်ရေးက SCA လမ်းကြောင်းတစ်ခုတည်းမဟုတ်ပဲနဲ့တခြားလမ်းကြောင်းရောရှိလားဆိုတဲ့ဟာကကျွန်တော်တို့ကစဉ်းစားစရာပေါ်လာတာပေါ့နော်။အဲ့တော့ကြည့်မယ်ဆိုလို့ရှိရင်ကျွန်တော်တို့ဒီငင်းငယ်လုပ်ငန်းစဉ်နဲ့ပတ်သက်ပြီးတော့ဟိုအားမရတော့လည်းပဲသိုးဝါတဲ့အခြေအနေလို့တော့ကျွန်တော်တို့ပြောလို့မရဘူးဖြစ်နေကြ
။ဟုတ်ကဲ့ပါကျေးဇူးပါ။ဆိုတော့ကျွန်တော်တို့ဒီဆွေးနွေးပွဲအတွက်ကိုကျွန်တော်တို့ email ပို့ဖို့ဆွေးနွေးထားတာကိုလည်းဖော်ပြချင်ပါတယ်။သူကတော့ဘိုးသူရဲ့ညီမတင်မောသားတူဆိုပြီးတော့ပို့ဖို့ထားတာပါမတ်စုမွန်ဖော်ပြပေးပါဦးခင်ဗျာ
။နိုင်ငံရေးအရာပြောရရင်လက်နက်ကိုဖြည့်ရှင်းလို့မရတဲ့အနောက်နိုင်ငံဖိအားတွေအတွက်27ပင်လုံးညီလာခံငြိမ်းချမ်းရေးအောင်မြင်မှုအတွက်2008အခြေခံဥပဒေကိုအမြန်ဆုံးပြင်သစ်ပါတယ်။ဒါကြီးကိုမပြင်လို့ကတော့လက်ရှိအစိုးရကနိုင်ငံတကာအလှည့်နဲ့တိုင်းရင်းသားလက်နက်ကိုင်များကြားပုံရိပ်တွေကြာဆင်းလာနေမှာပါ။စည်းဝါးရေးမှာတော့တရုတ်နိုင်ငံကတက်လာတဲ့အစိုးရတိုင်းနဲ့အဆင်ပြေအောင်နေပြီးစည်းဝါးရေးလက်ဝက်ကြီးအုပ်လက်ရှိပါတယ်။ဒါပေမဲ့2019မှာကောင်းမွန်သောယင်းနှီးမြှုပ်နှံမှုဥပဒေအတည်ပြုပေါ်ထွက်လာပါတယ်။တရုတ်ကြီးဖြစ်ဖြစ်၊ကလားကြီးဖြစ်ဖြစ်၊ဂျပန်ကြီးဖြစ်ဖြစ်ဘယ်နိုင်ငံလာလာ2018မှာယင်းနှီးမြှုပ်နှံမှုနှီးဥပဒေအမြန်ထွက်ပေါ်လာဖို့လိုပါတယ်။သဘာဝပတ်ဝန်းကျင်ပျက်စီးမှုများကတော့မြေဆုံကိုဘယ်အစိုးရတက်တက်ကန့်ကွက်ပါတယ်။ရေရှည်ဖြစ်ဖြစ်၊ရေရိုဖြစ်ဖြစ်၊ကြောင်မီးသွေးဆက်ယုံတွေကိုမလုံးသင့်ပါဘူး။သိပ္ပံပညာတိုးတက်ရှာဖွေနေတဲ့ခေတ်ကြီးမှာနောက်တစ်ချိန်လျှက်စစ်ကိုတခြားနည်းလမ်းဒါမှမဟုတ်ဒီထက်ပိုကောင်းတဲ့လျှက်စစ်ထုတ်တာတွေဖြစ်ပေါ်လာရင်ဒီလိုသဘာဝပတ်ဝန်းကျင်ဆုံးရှုံးရတာတွေကိုနောင်နာမရစေချင်ပါဘူး။ဒါကြောင့်ရခိုင်အစိုးရများထက်သဘာဝပတ်ဝန်းကျင်ထိန်းသိမ်းဖို့လက်ရှိအစိုးရကိုတိုက်တွန်းပါတယ်ဆိုပြီးဘိုးသူရင်တင်မောသားတို့ကရေးထားပါတယ်ရှင်
။ဟုတ်ကဲ့ကျေးဇူးပါခင်ဗျာ။ဒါကတော့မြန်မာတင်မောသားတူပြပို့ထားတဲ့ email ပါ။ဆိုတော့ဒီသူထောက်ပြတဲ့အထက်ဒီစီးပွားရေးနဲ့ပတ်သက်တဲ့အပိုင်းကိုလည်းကျွန်တော်ဟိုဆွေးနွေးချင်ပါတယ်။ဆိုးဆိုးကတော့ကိုစီသူကပြောလာရှိပါတယ်ဒီအခုဟိုတိတ်မကြသေးရယ်ကုမ္ပဏီဥပဒေထွက်လာတာမျိုးပေါ့လေ။ဟိုစီးပွားရေးနဲ့ပတ်သက်ပြီးတိုးတက်တဲ့အပိုင်းတွေရှိရယ်ဆိုပြီးတော့ထောက်ပြရရှိပါတယ်။ဆိုဒါပေမဲ့လည်းဒီစီးပွားရေးတို့ဒီဖွံ့ဖြိုးရေးတို့အပိုင်းတွေမှာဒီလူလူကြားမှာတိတိတသာရိုက်ခတ်နိုင်လောက်တဲ့အထိတိုးတက်မှုဖွံ့ဖြိုးမှုမျိုးတွေရောဒီ2019ခုနှစ်တည်းမှာရှိရောရှိခဲ့ရလားကိုစီသူ
။ကျွန်တော်တို့ဟိုဒီစီးပွားရေးလုပ်ငန်းရှင်အကြီးသေးရောပေါ့နော်နောက်ပြီးတဲ့ခါကျတာမန်ပြည်သူတွေမှာကြတော့ဖြစ်နေတာစီးပွားရေးကဟိုမတက်ဘူးပေါ့နော်တန့်နေတချို့ကျတော့လည်းကျနေတယ်ဆိုပြီးတော့ကျွန်တော်တို့ထင်ကြတယ်ဒီတစ်ဖက်မှာကျတော့လည်းဒီပြည်ပြည်ဆိုင်ရာငွေကြေးကြံပုံငွေဖွဲ့လို့ပါလို့ဖွဲ့တဲ့စီးရင်စရာတွေကကျတော့လည်းဒါမြန်မာပြည်စီးပွားရေးကတက်မယ်ဆိုပြီးတော့သူတို့ကခံမှန်းထားတာရှိနေတယ်ပေါ့နော်အကျော်ကြည့်မယ်ဆိုရင်တော့2019ကကဟိုဆိုရတဲ့ရကျွန်တော်တို့ဒုတိယနှစ်သက်ဒုတိယနှစ်ဖြစ်တယ်ဒုတိယနှစ်မှာကျွန်တော်တို့ကမတင်နိုင်တတိယနှစ်ကျတော့ဘာဖြစ်သွားမလဲဆိုတော့2020နဲ့ကျွန်တော်တို့ကနှီးသွားပြီးတဲ့ခါကျရင်ဟိုကြည့်လို့ဟိုလူမင်းမကြိုက်တဲ့ဟိုဟာတွေချမှတ်ဖို့ပေါ့နော်ဟိုလက်ရှိတော့ကျွန်တော်နည်းနည်းအထင်နေဒါပေမဲ့ရေရှည်ကောင်းသောမဲ့ဟိုဟာမျိုးစီးပွားရေးဟိုဟာမျိုးဆက်ဖတ်ဖို့ကျွန်တော်တို့ဆက်သွားလိမ့်မယ်ဟုတ်ဆိုတော့ကိုယ်တောင်းလဲကျွန်တော်တို့ကဟိုစီးပွားရေးဘက်မှာကျွန်တော်တို့ထိရတယ်ကျွန်တော်တို့ရှိတယ်ဘာလို့ဆိုတော့ကျွန်တော်တို့အရင်းကြီးတွေပါကြအဲ့ဒီကိစ္စကိုကျွန်တော်ကစီဝင်သွားရတဲ့ခါကြတာလေဒါတော့ကြုံပြောမယ်ဆိုရင်တော့စီဝါရေးကတော့ဟိုတည်ကြည်အားရစရာကျွန်တော်တို့မရှိဘူးပေါ့နော်ပြည်သူလူထုရဲ့အမြင်ကစီဝါရေးကထိခိုက်တယ်လို့ထင်နေတဲ့အတွက်အဲ့ဒီပုံမှန်မူတည်ပြီးတော့သူတို့ပတ်စံသုံးတာတွေပါတွေကဒီနေ့ထဲမှာလျှော့သွားတယ်လို့ကျွန်တော်အနေနဲ့မြင်ပါတယ်ဟုတ
်ဟုတ်ကဲ့ကျေးဇူးပါဆိုတော့ကျွန်တော်တို့ဒီ Facebook ကတစ်ဆင့်ဟိုပေးပို့ပြီးတော့ဟိုသဘောထားပေးထားတချို့လည်းရှိပါတယ်ကျွန်တော်ရှားပေါင်ကျေးဇူးပြုဖတ်ပြပေးပါဦးခင်ဗ
ျဟုတ်ကဲ့ပါသောရရှင်သောမြေရောမြေဆိုတဲ့သူရေးထားတာကတော့မြန်မာပြည်အနှံ့ပြားကျေးလက်ရွာများမှာဆက်သွယ်ရေးကောင်းအောင် MPT တာဝါတိုင်ရရှိရေးမြေရရှိရေးများမြို့များတပြေးညီဆောင်ရွက်ပေးစီခြင်းပါတယ်တဲ့။နောက်ထပ်နေမင်းသားဆိုတဲ့သူကတော့တိုးတက်ဖို့ကအလွန်ခက်ပါလိုက်အောင်မယ်။ကိုကပြင်လိုက်သူကဖြစ်လိုက်နဲ့ဖြစ်နေတဲ့မြန်မာနိုင်ငံဟာဒီမိုကရေစီနဲ့ဝေးနေပါအောင်မယ်။တူးချင်းစီပြင်ဖို့လိုပါမယ်ဆိုပြီးရေးပါတယ်။နောက်မြင့်မြင့်ဆိုသူကတော့နှစ်တက်ကူတော့မှမှန်ပါတယ်။စီးပွားရေးအရာဘာမှတိုးတက်မှုမရှိတာအမှန်ပါပဲ။
အင်းအိုကြီးကိုပြင်နေရလို့လားတော့မသိပါဘူးဒေါအောင်ဆင်းစုကြည်မှာအာနာမရှိပါစစ်တပ်ကအာနာအများကြီးယူထားတာပါလွတ်တော်ကလည်းချင်းရင်ဟင်းမကြဟင်းကျိုဟင်းမကြဖြစ်နေပါတယ်ဆိုပြီးရေးသားထားပါတယ်ရှင်ဟုတ်ကဲ့ကျေးဇူးပါဆရာတို့ထောက်ပြတဲ့အချက်ကိုလည်းကျွန်တော်ဆွေးနွေးကြပါသေးတယ်ဒီသူပြောသလိုပေါ့လေလွတ်တော်ကဒီချင်းရင်ဟင်းမကြဟင်းကျိုဟင်းမကြဖြစ်နေတယ်ဆိုပြီးပြောတယ်ဆိုတော့ဒီလ
ทุจริตสวัสดิ์เนี่ยในทุจริตหมู่ป่ะฮะอกอสูคือโหจิตฤทธิ์ดีๆๆเนี่ยโหปฏิเสธเนี่ยอุบัติเหตุปิ้วเกเรลูกတော့ကျွန်တော်အမြင်နဲ့ခင်ဗျအာခုနလိုစီဝိုင်းနဲ့ဆိုင်တာပဲပြပြတခြားအကြောင်းအရာပြပြတော်တော်များများတော့ဟိုလုတ်ခဲ့ပါတယ်အဲနောက်တစ်ခါဒီလွတ်တော်ကအစိုးရနဲ့ဟိုပါတီတခုတည်းဖြစ်တော်ကဟိုပฏิပက္ခလည်းမရှိဘူးပေါ့ သောသောလွတ်တော်ထဲမှာဟိုအလုံးတည်တဲ့အချိန်ထူကြနေတဲ့တမရော်ကိုယ်စားလေးကတော့ဒီငွေစကူကိစ္စငွေစကူမှာပိုဂျိုးအောင်ဆန်းအယုတ်ကိစ္စဟိုထားကံွက်တယ်ဆိုတဲ့တင်ကနှစ်ထောင်စခုနှစ်ခုနဲ့မှာဟိုလူပြောအများဆုံးတဲ့တင်တစ်ခုဖြစ်တယ်ပေါ့နော်အဲတော့ဒါကလည်းကျွန်တော်မြင်လာတော့ဆန်းတော့မဆန်းဘူးသောသောလည်းပဲအဲ့လောက်အထိတော့လွတ်တော်ကတမရော်ကပေါ့နော်လွတ်တော်ထဲမှာသူရဲ့သဘောထားပေါ်ပြ
ဒါဟာဒီတက်မရော်ရဲ့ဒီကနေ့လက်ရှိပေါ်တာနဲ့နောက်နှစ်ဆယ်စုနှစ်အနည်းငယ်တော့မှာသူတို့သွားမဲ့လမ်းကြောင်းကိုလွတ်တော်အနေနဲ့သင်ဖော်ပြရတဲ့အတွက်ဒါမှမဟုတ်ဝန်ထဲစရာခေါင်းတွေလို့မြင်ပါတယ်ချုပ်လိုက်လို့ရှင်တော့ဒီလွတ်တော်ဟာဟိုလုတ်တဲ့လုတ်ထိုက်တာတွေကိုတည်တည်ငြိမ်ငြိမ်ဆောင်ရွက်သွားတယ်လို့ပဲကျွန်တော်မြင်ပါတယ်ခင်ဗျဟုတ်ကဲ့ကျေးဇူးပါကျွန်နေသေးတ
ဒီနေ့ကျွန်တော်တို့ကတော့ဒီနှစ်ပေါ်တရားကတော့ကျွန်တော်တို့ဒီကျွန်တော်မြန်မာနိုင်ငံဖီးအားတွေအတွက်ဒီထားတာကတော့လူရင်းတူရှင်ပြောရရင်ညီညွတ်မှုမရှိတဲ့တွေဘယ်တော့ခါမှတိုးတက်မှုမရှိနိုင်ပါဆိုပြီးရေးပါတယ်နောက်တော့ရှင်မြစ်ဦးမောင်စုတို့ကတော့တိုးတက်မှုဆောက်ရုံမှုဆိုတာဖောင်ဒေးရှင်းအုပ်မြင့်နဲ့ဆိုင်ပါတယ်နှစ်ပေါင်းများစွာဖြစ်စီခံခဲ့ရတဲ့ မိန်ကလေးမိမကောင်းပြန်ဖြစ်ဖို့ကာလတိုးမှာမဝင်ဖန်သင့်ပါအကောင်းမြင်တဲ့ဘောနဲ့ပြောတာပါဆိုပြီးရေးပါတယ်နောက်တော့ရှင်ကြည်မောင်ဝင်းဆိုသူကတော့2018မှာလဲဘာမှအဆက်ဆက်မတိုးတက်နိုင်ပါဘူးNLDကသူလှုပ်ချင်တယ်လို့လှုပ်လို့မှမရတာစစ်တပ်ကအပြန်ရှိနေလို့ပါအစိုးရကလှုပ်စစ်တပ်ကဖြစ်ဘာမှမတိုးတက်နိုင်ပါဘူးအမေစုကအရေးကြီးတဲ့ဖွဲ့စည်းပုံမပြေနိုင်မချင်းလက်ရှိအစိုးရမပြုတ်ကြရင် Asoya Loya Jaro di Sitaga Tawumyubu Diro Tote Mugaro Natang Seshile Dilube Lonle Lani Maba Sovida Tavareshi.
Okay, Jesus was so you know the ဒီပြည်နဲ့နေထိုင်မှာ2019မှာပြန်ကြည့်မယ်ဆိုရင်တော့ဒီအကဲဆက်တဲ့ရခိုင်ရေးပြဿနာတွေပေါ်ခဲ့တယ်မျိုးလင့်မထားပဲထားဖြစ်တဲ့ကိစ္စလို့ပြောနိုင်တာပေါ့လေဒါကြောင့်လဲတခြားဦးစားပေးရမယ်ကိစ္စတွေတော်တော်များများနေနောက်တန်းရောက်ကုန်လာရရှိတယ်ဆိုတော့ဒီလိုနှစ်ဟောင်းမှာကျွန်တော်တို့ကြုံခဲ့ရတွေ့ကြုံနေပေါ်ကနေသင်္ကန်းစာယူပြီးနှစ်တက်မှာဒီအစိုးရအပိုင်းကပဲဖြစ်ဖြစ်လူလူဘက်ကပ
ဟိုကြီးပါတယ်တဖီအားလည်းဖြစ်တယ်ဒါဆိုတော့ကျွန်တော်တို့မကောင်းတဲ့ကျိုးဆက်တွေလည်းအများကြီးဖြစ်တယ်ဗျအဓိကတော့ကျွန်တော်တို့ဒီတူရီဇင်မှာလည်းစပြီးထိခိုက်နေတယ်နောက်တစ်ခါနိုင်ငံကနိုင်ငံတကာကျွန်တော်တို့မျှော်လင့်နေတယ်ကျွန်တော်မျှော်လင့်ကြီးမျှော်လင့်နေတယ်ဒီနေ့မြို့နယ်မှုတွေလာဖို့ခက်သွားတယ်เนาะကျွန်တော်တို့ဒီနိုင်ငံတကာအတိုင်းဝိုင်းနဲ့ဝန်ဆောင်မှုနဲ့နိုင်ငံတကာအတိ ဟုတ်ပါတယ်ကျွန်တော်တို့တတိကြီးဆုံးအနေနဲ့ပြောဝင်အောင်မယ်အနေထားဖြစ်တယ်ဗျအဲ့ဒီအချိန်မှာကျွန်တော်ဒီလိုဖြစ်အားဖြင့်ကျွန်တော်တို့ဘေးကကောင်းကျိုးပေါ့နော်ကောင်းကျိုးတစ်ခုကပါလဲဆိုတော့မိတော့ပင်လားဒီကံဦးရေဆိုင်ရာပြဿနာတွေနိုင်ငံရေးပြဿနာတွေရှိသေးကမှုတက်တဲ့ကျွန်တော်တို့အစိုးရနဲ့ကျွန်တော်တို့ဒီတိုက်ခိုက်ပါတီအချို့ပေါ့နော်ကျွန်တော်တို့ဒီလူလူကြားမှာကျွန်တော်တို့ဒီစီလုံးဆိုင်တာတစ်ခုပေါ့နော်အခြေအနေပေါ်မှာငါတို့ညီညွတ်မှဖြစ်မယ်ဆိုရင်အခြေအနေတစ်ခုကတော့ကျွန်တော်တို့တွန်းပေးလိုက်လို့ဖြစ်သွားတယ်ဆိုတော့ဒီအခြေအနေကကျွန်တော်တို့ကောင်းမွန်တဲ့ဒီစီလုံးညီညွတ်မှုရောမတင်မပဲရလိုက်တဲ့တန်ငယ်ရေးရာစီလုံးညီညွတ်မှုဒီ2017ကျွန်တော်တို့ခန့်ချက်ကိုတိုက်စစ်ကိုတစ်ခုလုံးကို
ကျွန်တော်တို့ဟန်ချက်မီဖွင့်နိုင်မှုလို့လေအကြွေဖွင့်နိုင်ရင်တော့ကျွန်တော်တို့အစိုးရကတော့တော့ဆက်ရှိရကျွန်တော်တို့တိုင်းပြည်အတွက်ဖြစ်ကောင်းတစ်ခုပြန်ဖြစ်လာလိမ့်မယ်လို့ထင်ပါတယ်။ဟုတ်ကဲ့ပါဝင်ဆွေးနွေးပေးတဲ့သတင်းစာဆရာဦးစတီးဟာတွေ့မြန်မာရေးအခက်အခဲတွေဖြစ်ကြတဲ့ဦးစီးရဲ့သူအမေရိကန်ပြည်သူစုကဒေါက်တာတင်းဆွေကိုရိုင်းရောအီးမေးလ်ဖေ့စ်ဘွတ်တွေနဲ့ပါဝ
ဒီနေ့ကတော့ဒီနေ့ထားရလေးလိုင်းဆွေးနွေးခန်းအစီအစဉ်ကိုပြန်ပြီးနားဆင်ကြရတာဖြစ်ပါရဲ့ရှင်အခုဗီဒီယိုတော်ရရှင်တွေအတွက်ဒီဇင်ဘာလ၄ရက်ဆောင်ဖြစ်အစောရောစောပိုင်းရဲ့စာမျက်နှာခင်းဆိုတဲ့တဲ့ချင်းကိုထုတ်လွှင့်ပေးပါရစေရှင် ခုလက်ရှိထုတ်လွှင့်ပေးနေတဲ့တနအီစာအစီအစဉ်အစဆုံးကိုမနက်၈နာရီကနေ9နာရီအထိတစ်ချိန်နေ့လယ်၁၂နာရီကနေနေ့ခင်း၁နာရီအထိတစ်ချိန်ပြန်ပြီးတော့နားဆင်နိုင်ကြပါရဲ့ရှင်အခုတနင်္ဂနွေနေ့မနက်ဖက်ကြော်တင်ကကြေညာပေးပါအောင်မယ်ရှင်
ဣသရေလနိုင်ငံဆိုင်ရာအမေရိကန်တန်ရုံးကိုဂျေရုဆလင်မြို့တော်ကိုရွှေ့ဖို့ဒမရဒေါ်နယ်ထရန့်ကဆုံးဖြတ်ခဲ့တာဟာတရားမဝင်တယ်လို့ အာရဗ်လူရည်ခန်းစားချက်တွေကိုထိပဲလိုက်ထိပါလိုက်တာလည်းဖြစ်တယ်လို့ဆိုပြီးစနေနေ့ကအီဂျစ်နိုင်ငံကာရိုမျိုးတော်မှာလုပ်ခဲ့တဲ့အာရဗ်အဖွဲ့ချုပ်နိုင်ငံသားရေးဝန်ကြီးတွေရဲ့အစည်းအဝေးကနေပြစ်တင်ရှုတ်ချလိုက်ပါတယ်။ဒီဆုံးဖြတ်ချက်ပေါ်ပါလက်စတိုင်းတွေကကန့်ကွက်ဆန္ဒပြနေကြတာလည်းသုံးရက်ရှိသွားပါပြီ။အီရန်နိုင်ငံမှာရှိတဲ့ IS စစ်သွေးကြောဖွဲ့ကိုတိုက်ထုတ်တဲ့ဒုံးလေးကြားစစ်ပွဲအောက်မှာမြင်တဲ့ပြီးဆုံးသွားပြီလို့ယူရက်ဝန်ကြီးချုပ်ဟိုင်ဒယ်အဘာဒီကစနေနေ့မှာကြေညာပါတယ်။ ယူရက်စီးရီးယားနယ်စပ်ဒေသကိုယူရက်တပ်တွေကလုံးဝထိန်းချုပ်ထားနိုင်ပြီဖြစ်တဲ့အတွက် IS စစ်သွေးကြောတွေကိုတိုက်နေတဲ့စစ်ပွဲအဆုံးသတ်သွားပြီလို့ကြေညာလိုက်ကြောင်းဝန်ကြီးချုပ်အဘာဒီကဘက်ကရမလုပ်တဲ့ယူရက်သတင်းသမားများတမကကအစီအစဉ်နဲ့သတင်းစာရှင်းလင်းပွဲတွင်ပြောသွားပါတယ်။ရိုဟင်ဂျာဒုက္ခသည်တွေအနေနဲ့ဘေကင်းလုံခြုံပြီးကိုယ်စံတာနဲ့ကိုမူရင်းနေရာတွေစီပြန်နေအောင်လုပ်ပေးဖို ကျွန်တော်တို့ကလောင်ကျွမ်းစဲတော်မီ၆ခုကိုမိသက်သမားတွေညီတဲ့နေရာပြီးလူတယောက်တည်းမနဲ့တည်ဆုံထားပြီးဖြစ်ပြီးတော့နေအိမ်ရာပေါင်းများစွာတည်ဆီထားပါပြီ။
လုံခဲ့တဲ့တင်ပြပြင်စူပါဆုံးပစ္စည်းမှုတို့ချိုရှိခဲ့တဲ့လော့စ်အင်ဂျလီစ်မျိုးမြောက်ဘက်ကဗန်တူရာခိုင်ကိုအုပ်ချုပ်ရေးမှုဘရောင်းသွားကြည့်ပါခင်ဗျာ။ဗီအိုအမေရိကန်တန်ရတနင်္ဂနွေနေ့မနက်ခင်းထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုကျော်ကျော်သိမ်းပြောပြပေးသွားတာပါ။ဒီမနက်အစီအစဉ်ထုတ်လုပ်ရေးမှုကဒေါက်ခင်မျိုးသက်ဖြစ်ပြီးတန်ဖတ်အင်ဂ ကိုနားဆင်ကြတဲ့အတွက်ကျေးဇူးထူးတင်ပါတယ်သတို့ရှင်များအားလုံးရှင်လန်းချမ်းမြေကြပါစေရှင
This program has come to you from the Voice of America, Washington.